to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ကနေပြီးတော့2018ခုနှစ်ဧပြီလ18ရက်မြန်မာတက္ကသိုလ်1380ခုနှစ်ကစုံလာဇန်3ရက်မြန်မာနစ်ဆန်1ရက်အင်္ဂါနေ့မနက်ဖြန်စီစဉ်တွေကိုလိုင်းဒိုမီတာ2440 52တို့ကနေပြီးတော့စတင်တန်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကြောင်းလင်ပါခင်ဗျာအခုမနက်ခင်းစီစဉ်တွေကိုတင်ဆက်ပေးမှာပါ
သောတာရှင်တို့အတွက်မင်္ဂလာရှိတဲ့နှစ်သစ်ဖြစ်ပါစေရှင်ကျွန်မကတော့ဆုမြတ်ပါမှာစီးရီးယားမှာဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့ဆိုတဲ့ကိစ္စစုံစမ်းဖို့ရောက်နေတဲ့ OPCW ကကြွန့်ကျင်သူအဖွဲ့ကိုရုရှားတပ်တွေကလုံခြုံရေးပေးမယ်လို့ရုရှားကာကွယ်ရေးဌာနတာဝန်ရှိသူကပြောပါတယ်စီးရီးယားပေါ်အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုမှာဗြိတိန်ပါဝင်ခဲ့တာကဗြိတိန်နိုင်ငံအကျိုးအတွက်ဖြစ်တယ်လို့ဝန်ကြီးချုပ်ထရီဇာမေကပါလီမန်မှာပြောကြားခဲ့ပါတယ်အခုလိုနောက်ဆုံးရထိတ်တန်းသတင်းတွေကိုဥဆက်မဝေနဲ့အကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုမျိုးသတင်းတွေကိုကြားပြီးလို့ရှိရင်ဆက်ပြီးတော့နားထောင်ရအောင်မယ်အထင်ပါဆိုရင်တော့
ကျွန်တော်တိုင်းပြည်လဲစစ်ပွဲတွေအားလုံးလဲရက်စဲပြီးတော့မှဒီမတမတာယာတဲ့နိုင်ငံဖြစ်လာဖို့လဲဆုတောင်းပါတယ်လို့စစ်ပြေးဒုက္ခတွေတွေလဲ
မြန်မာနစ်ဆန်းတရက်နေ့မှာပြည်ပရောက်မြန်မာတွေရဲ့နှစ်သစ်ကူဆန္ဒတွေကိုနားဆင်ရဖို့ရှိပါတယ်။နောက်တစ်ခါမြန်မာပြည်ကတူရစ်တွေနိုင်ငံတကာမှာအရင်ကထက်ပိုပြီးတော့များလာနေတဲ့အကြောင်းရိုညာပြည်ပကမှာအမျိုးသမီးတွေကိုကာကွယ်ပေးဖို့ပြက်ကွက်ခဲ့တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့တုန်းကပြောဆိုခဲ့တဲ့အကြောင်းနဲ့နှစ်ဆန်းတရက်နေ့အတွက်အထူးထုတ်လွှင့်ပေးမယ့်တည်ထချင်းတစ်ပုဒ်ကိုလည်းနားဆင်ကြဖို့ရှိပါတယ်။ပတ်စင်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးဦးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစံမွေတို့ကပြောပြပေးကြပါလိမ့်မယ်။
စီးရီးယားနိုင်ငံမှာရောက်နေတဲ့ဓာတုလက်နက်တားဆီးရေးအဖွဲ့ OPCW ကကျွမ်းကျင်သူ6ယောက်ရဲ့လုံခြုံရေးကိုရုရှားစစ်တပ်ကအကာအကွယ်ပေးမှဖြစ်တယ်လို့ရုရှားကာကွယ်ရေးဌာနပြောခွင့်ရသူ Igor Kirillov က Netherlands နိုင်ငံ The Hague မြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။စီးရီးယားနိုင်ငံကဓာတုလက်နက်တွေရှိတဲ့နေရာ3ခုအပေါ်အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေမလုပ်ခင်နိုင်ပိုင်းအလိုစနေနေ့တုန်းက OPCW ကျွမ်းကျင်သူအဖွဲ့စီးရီးယားနိုင်ငံကိုရောက်ရှိခဲ့ပြီးတော့မျှော်လင့်ထားသလိုဒူမာမြို့ကိုမတွားနိုင်ခဲ့ကြပါဘူး။စီးရီးယားအစိုးရတပ်တွေဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့ဆွဆွဲထားကြတဲ့ဒူမာမြို့ကိုတွားနိုင်ဖို့လုံခြုံရေးခွင့်ပြုချက်မပေးနိုင်သေးဘူးလို့အဖွဲ့ကိုရုရှားရဲ့စီးရီးယားတာဝန်ရှိသူတွေကအကြောင်းကြားထားကြောင်း OPCWD ညွှန်ကြားမှုချုပ်ကတင်းလာနေအစောပိုင်းကပြောကြားခဲ့ပါတယ်။ဒီအဖွဲ့ဟာကုလသမဂ္ဂလုံခြုံဘေးကင်းမှုဆိုင်ရာဌာနရဲ့ခွင့်ပြုချက်မပါတဲ့အတွက်သူတို့ကိုခွင့်မပြုတာဖြစ်တယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကမော်စကိုမှာပြောခဲ့တာပါ။ဒါပေမဲ့နယူးယောက်ကုလသမဂ္ဂဌာနချုပ်ကတာဝန်ရှိသူတွေကတော့ဒူးမားကိုတွားရောက်စုံစမ်းမဲ့ဒီ OPCW အဖွဲ့အတွက်လိုအပ်တဲ့ထောက်ခံချက်ကိုကုလသမဂ္ဂကပေးထားပြီးဖြစ်တယ်လို့ပြောပါရယ်။စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းအင်မတန်မှထောက်ခံတယ်လို့တာဝန်ရှိသူတယောက်ကပြောပါရယ်။
ခုနှစ်နှစ်ကြာပြည်တွင်းစစ်ဖြစ်ပွားနေတဲ့စီးရီးယားနိုင်ငံမှာဓာတုလက်နက်အသုံးပြုခဲ့တဲ့စီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုကြောတောက်နောက်ခံပြေးနေတဲ့အတွက်ရုရှားနိုင်ငံကိုစီးပွားရေးအရေးယူပိတ်ဆို့မှုအသစ်တွေချမှတ်ဖို့အမေရိကန်ပြည်ထောင်စုကစဉ်းစားနေတယ်လို့သမ္မတအင်ဂျီရောကတနင်္လာနေ့မှာပြောဆိုပါတယ်။ဆုံးဖြတ်ချက်ကိုမကြခင်အနာဂတ်မှာချမှတ်ပါလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ပြန်ကြားရေးအရာရှိဆာရာဟက်ဘီဆန်ဒါစ်ကပြောပါတယ်တနင်္ဂနွေနေ့တုန်းကတော့အရေးယူတန်ခတ်ပိတ်ဆို့မှုပြုလုပ်ဖို့ဆုံးဖြတ်ထားပြီးဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကပြောပါတယ်။ရုရှားပေါ်တန်ခတ်အရေးယူပိတ်ဆို့မှုတွေချမှတ်တာတွေ့ကြပါလိမ့်မယ်လို့သံတမန်ကြီးဟေလီက CBS News ရုပ်သံသတင်းဌာနကိုပြောကြားခဲ့ပါတယ်။အရေးယူမှုမှာအမေရိကန်ဗန်နာယေးဝန်ကြီးစတီဗင်မနူချင်းကတနင်္လာနေ့မှာကြေညာပွဲရှိတယ်လို့လည်းသံတမန်ကြီးကပြောခဲ့တာပါ။ဥတီအရေးယူမှုအစ်တီဟာသမရအာဆတ်နဲ့သူအသုံးပြုခဲ့တဲ့ဓာတုလက်နက်တွေအတွက်ဆက်နယ်ပတ်သက်မှုရှိနေတဲ့ကုမ္ပဏီတွေကိုဥတီချမှတ်တာဖြစ်တယ်လို့လည်းတမ်မကြီးဟေလီကပြောပါရယ်။အရေးယူပိတ်ဆို့မှုအစ်စ်တွေချမှတ်နိုင်ခြင်းရှိတဲ့ပေါ်ရုရှားအစိုးရကတော့ပြစ်တင်ရှုံချခဲ့ပြီးဖြစ်ပါရယ်။အရင်ကရုရှားအစိုးရပေါ်အနောက်နိုင်ငံတွေကအမိမဲစရင်တွင်းထားတာကတော့ယူကရိန်းနိုင်ငံအရှေ့ဘက်ကခွဲထွက်ရေးတိုက်ပွဲဝင်နေသူတွေကိုထောက်ခံအားပေးနေတဲ့အတွက်ဖြစ်ပါရယ်ခင်ဗျာ။
စီးရီးယားကဓာတုလက်နက်ထုတ်လုပ်တိုးလောင်တဲ့နေရာတွေအပေါ်အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုမှာဗြိတိန်ပါလီမန်ခွင့်ပြုချက်မယူဘဲပါဝင်ခဲ့တဲ့အပေါ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကာကွယ်ပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံထဲမှာဒီရုရှားသေချာဟောင်းနဲ့သူ့ရဲ့သမီးတို့ဓာတုအစိမ့်နဲ့တိုက်ခိုက်ခံထားရချိန်မှာဝန်ကြီးချုပ်မေကနိုင်ငံရဲ့အကျိုးကိုရှေ့ရှုပြီးတော့ပါဝင်တိုက်ခိုက်ခဲ့တာဖြစ်တယ်လို့တနင်္လာနေ့ကဗြိတိန်ပါလီမန်မှာပြောကြားခဲ့တာပါ။စီးရီးယားမှာရောဗြိတိန်နိုင်ငံထဲမှာပါနောက်ထပ်ဓာတုလက်နက်နဲ့တိုက်ခိုက်မှုတွေမဖြစ်အောင်လို့ကာကွယ်နိုင်ဖို့အတွက်လေကြောင်းတိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့ပြောပါရယ်အမေရိကန်တို့ရဲ့ညွှန်ကြားချက်ကိုလိုက်နာဆောင်ရွက်တယ်ဆိုတဲ့ဝေဖန်မှုတွေကိုလည်းဝန်ကြီးချုပ်ကပယ်ချခဲ့ပါရယ်စီးရီးယားပေါ်တိုက်ခိုက်မှုဟာလုံတဲ့လို့လုံတဲ့လုံရဖြစ်ပြီးတော့ သူတို့ပြည်တွင်းစစ်မှဂျာဝင်တာမဟုတ်တယ်လို့ဆီးရီးယားအစိုးရပြောင်းလဲသွားအောင်လုပ်တာလည်းမဟုတ်ဘူးလို့ထရီဆာမေကပြောပါတယ်ဆီးရီးယားပဋိပက္ခပိုဆိုးမသွားအောင်နဲ့အရသာထိခိုက်သေးဆုံးမှုမရှိအောင်လို့အကန့်အသတ်နဲ့ပြင်မှတ်ထားတိုက်ခိုက်ခဲ့တာသာဖြစ်တယ်လို့သူကပြောပါတယ်ဗြိတိန်အစိုးရအနေနဲ့နောင်စီရေးဆောင်ရွက်မှုတွေမလုပ်ခင်ပါလီမန်ရဲ့ခွင့်ပြုချက်ရယူဖို့လိုအပ်မဲ့ဥပဒေပြဋ္ဌာန်းနိုင်ဖို့အတိုက်ခံလေဘာပါတီခေါင်းဆောင်တွေကစ조사နေချိန်မှာဝင်ကြီးချုပ်မေကစနေနေ့တုန်းကစီရေးဆောင်ရွက်မှုနဲ့ပတ်သက်လို့ရှင်းလင်းပြောကြားခဲ့တာဖြစ်ပါတယ်အစိုးရရဲ့စီရေးဆောင်ရွက်ချက်ဟာဥပဒေနဲ့ကိုက်ညီတယ်လို့ဗြိတိန်အစိုးရရှင်းနေတွေကလည်းသဘောထားထုတ်ပြန်ခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ကြားဖလော်ရီဒါမှာပြုလုပ်မဲ့နှစ်ရက်ကြာဆွေးနွေးပွဲဟာအလွန်အပေါင်းလက္ခဏာဆောင်ပါလိမ့်မယ်လို့မျှော်လင့်ကြောင်းသမ္မတအင်ဂျီရောကပြောကြားလိုက်ပါတယ်ခေါင်းဆောင်နှစ်ဦးကြားအဓိကဆွေးနွေးမယ့်အကြောင်းအရာကတော့မြောက်ကိုရီးယားနိုင်ငံနဲ့ပြုလုပ်ဖို့ရှိတဲ့ဆွေးနွေးပွဲအတွက်ပြင်ဆင်ဖို့ဖြစ်တယ်လို့အင်ဂျီရောပြန်ကြားရေးအရာရှိဆာရာဟက်ဝီဆန်ဒက်စ်ကတနင်္လာနေ့ဖလော်ရီဒါကိုသွားနေတဲ့ Air Force One လေယာဉ်ပေါ်မှာသတင်းတောက်တွေကိုပြောကြားလိုက်တာဖြစ်ပါတယ်ထရမ့်နဲ့အာဘေတို့ဟာတစိမ့်နေမဟုတ်ကြပါဘူးအာဘေးဟာမစ္စတာထရမ့်အမေရိကန်သမ္မတအဖြစ်တာဝန်ယူခဲ့ပြီးတဲ့နောက်ပိုင်းမကြာခဏဆိုသလိုတွေ့ဆုံစကားပြောဆိုနေတဲ့နိုင်ငံရခြားခေါင်းဆောင်တစ်ဦးဖြစ်ပါတယ်သမ္မတနဲ့ဆက်ဆံရေးအလွန်ကောင်းမွန်တယ်ဆိုတာကတော့ရှင်းပါတယ်လို့ဆန်ဒက်စ်ကပြောပါတယ်နိုင်ငံတကာတန်ခတ်အရေးယူပိတ်ဆို့မှုတွေကိုပျော်ပျော်တင်းတင်းဆန့်ကျင်ပြီးတော့ပြုလုပ်နေတဲ့မြောက်ကိုရီးယားရဲ့ပယ်ထိန်တုံးနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေပေါ်ထရမ့်နဲ့အာဘေးနှစ်ဦးစလုံးကစိုးရင်ကြပါတယ်မကြုံစဘူးထူးထူးခြားခြားတွေ့ဆုံမှုအစီအစဉ်ထားတဲ့ထရမ့်နဲ့ကင်ဂျွန်အွန်းတို့ရဲ့အရေးကြီးတဲ့ထိပ်သီးဆွေးနွေးမှုမပြုလုပ်ခင်ဂျပန်ခေါင်းဆောင်ကအမေရိကန်သမ္မတနဲ့တွေ့ဆုံကျင်းနေတာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခဲ့ရင်ဂျပန်နိုင်ငံရဲ့လုံခြုံရေးကိုအာရုံသွားစေမဲ့သဘောတူညီချက်မပြုလုပ်ဖို့အာဘေးကထရမ့်ကိုနားချနိုင်မယ်လို့လည်းတုံးသက်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ
။ VOA American တမနက်ဖတ်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40kilohertz 9653ညာလိုင်းဒိုမီတာ48 kilohertz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီကနေ့မနေ့ဖက်နိုင်ငံတကာသတင်းတွေကို VOA မြန်မာပိုင်းကဆက်ပြီးတော့ကြေညာပေးနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပြည်ပခါတွေမှာရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးတွေကိုအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကပြတ်ကွက်ခဲ့တယ်လို့ရိုဟင်ဂျာအမျိုးသမီးရှေ့နေတယောက်ဖြစ်တဲ့ရာစီယာဆူတနာကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကိုမကြာခင်တွားရောက်တော့မဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေအနေနဲ့မြန်မာနိုင်ငံကပြည်ပခါတွေအတွင်းအထမပြုကျင့်ခံခဲ့ရတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုတွေးဆောင်ဖို့အတွက်လည်းကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့တုန်းကဆွေးနွေးတဲ့ပြည်ပခအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဆိုတဲ့ဆွေးနွေးမှုအတွင်းမှာ Working Group on Women, Peace and Security ဆိုတဲ့ NGO အဖွဲ့ကိုစားမစ်ဆူတနာကတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမှာဆယ်စုနှစ်များစွာတည်းကစစ်တပ်ရဲ့စီရေးဆောင်ရွက်မှုတွေအတွင်းတခြားလူနည်းစုတိုင်းရင်းသားတွေဖြစ်ကြတဲ့ကချင်း၊ကရင်၊မုံနဲ့ရှမ်းတိုင်းရင်းသားတွေဟာလည်းခွဲခြားဆက်ဆံခံကြရတယ်မတိန်ချင်းခံရတယ်တခြားလူခွေချိုးဖောက်မှုတွေခံခဲ့ကြရပေမဲ့အပြစ်ရှိသူတွေဟာအပြစ်ပေးမခံရဘဲလွတ်မြောက်နေတယ်လို့သူကပြောသွားပါတယ်မြန်မာနိုင်ငံကအမျိုးသမီးအရေးဆောင်ရွက်နေတဲ့အဖွဲ့တွေရဲ့အစီရင်ခံစာကိုထောက်ပြပြီးတော့အခုလိုတိုင်းရင်းသားအမျိုးသမီးတွေအပေါ်လူခွေချိုးဖောက်သူတွေအပြစ်ပေးမခံရဘဲလွတ်မြောက်နေတာဟာ2010ရွေးကောက်ပွဲပြီးနောက်ပိုင်းကာလမှလည်းဆက်ဖြစ်နေတယ်ဆိုတာကိုဒီလူခွေကောင်စီဆွေးနွေးပွဲမှာမစ်ဆူတနာကပြောပြသွားပါတယ်ရိုဟင်ဂျာတွေအပေါ်ဆူဆူဝါးဝါကျူးလွန်ခဲ့တဲ့ပြစ်မှုတွေအပြင်ရှမ်းကရင်ကချင်းအပါအဝင်တခြားပြည်နယ်တွေကတိုင်းရင်းသားအဖွဲ့တွေအပေါ်ကျူးလွန်မှုတွေကိုနိုင်ငံတကာရာဇဝတ်ပြစ်မှုခုံရုံးကိုဒီ ICC ကိုတင်ပြဖို့ကိုလည်းလုံခြုံရေးကောင်စီကိုသူကတိုက်တွန်းပါတယ်။အခုလိုမျိုးလုံခြုံရေးကောင်စီမှဆွေးနွေးတဲ့ပဋိပက္ခအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဆိုတဲ့ဆွေးနွေးပွဲမှာရိုဟင်ဂျာအရေးကိုရုရှားဆူဒနာပထမဆုံးလာရောက်ပြောပြတဲ့အပေါ်ကုလသမဂ္ဂဒုတိယတွေ့ဖူချုပ်အမီယာမိုဟာမက်ကကြေဆိုခဲ့ပါတယ်။
ပြီးခဲ့တဲ့ဇန်နဝါရီလအတွင်းအသက်8နှစ်အရွယ်မိန်းကလေးငယ်တဦးကိုမရင်းပြုကျင့်ခဲ့တယ်လို့စွပ်စွဲခံထားရတဲ့ဟင်ဒူအမျိုးသား8ဦးကိုတနင်္လာနေ့မှာပထမဆုံးအကြိမ်ဖြစ်အိန္ဒိယတရားရုံးတစ်ခုမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။ရေချီယာမျက်နှာလှည့်လည်သွားလာနေကြတဲ့မွတ်စလင်တွေပါအသက်8နှစ်အရွယ်မိန်းကလေးငယ်ရဲ့အလောင်းကိုအိန္ဒိယနိုင်ငံအတွင်းကဟင်ဒူဘာသာဝင်တွေအများစုကြီးစိုးရာကက်ရှမီးယားဒေသအတွင်းမှာဇန်နဝါရီလအတွင်းကတွေ့ရှိခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းဘက်ကုန်ပိုင်းမှာနိုင်ငံအနှံ့ခံပြင်းဒေါသဖြစ်မှုတွေဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။မင်းကလေးငယ်ကိုဖခင်ကြောင့်အတွင်းဆွဲသွင်းခဲ့ပြီးတော့နောက်ပိတ်လောင်ထားကထုနှက်ပြီးတော့တတ်မပြစ်ခင်အချိန်ချင်းမတိန်ပြုတ်ကျင့်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ရဲတပ်ဖွဲ့ဝင်၄ဦးအပါအဝင်ဆွဆွဲခံထားရသူ၈ဦးစလုံးကသူတို့အပြစ်မရှိတဲ့အကြောင်းတင်းလာနေမှာရှောက်လှဲခဲ့ကြပါတယ် အမှုကိုအခုလနောက်ပိုင်းမှာဆက်ပြီးတော့စစ်ဆေးဖို့ချင်းဆိုလိုက်ပါတယ်ရဲတပ်ဖွဲ့အနေနဲ့ဟိန္ဒူအမျိုးသား၈ဦးကိုတရားရုံးမှာတရားစွဲဆိုခြင်းမပြုဖို့ရှေ့နေတွေကဟိန္ဒူအမျိုးသားရေးကြွေးကြော်ဆန်းတွေအော်ခစ်ပြီးတော့ဟန်တားဖို့ကြိုးစားခဲ့ပြီးတဲ့နောက်အဲ့ဒီအမှုကိုလူတွေကအာရုံစိုက်လာခဲ့ကြတာဖြစ်ပါတယ်ဒီလိုဆန္ဒပြကြသူတွေထဲမှာဗရာတီးယားကနေဒါပါတီဝင်ကက်ရှမီးယားပြည်နယ်အစိုးရရဲ့ဝန်ကြီးနှစ်ဦးလည်းပါဝင်ခဲ့ပါတယ်ဝန်ကြီးနှစ်ဦးစလုံးဟာတရားဥပဒေနှောက်ယှက်မှုနဲ့စွပ်စွဲခံရပြီးတဲ့နောက်နှုတ်ထွက်သွားခဲ့ပါတယ်ရှေ့နေတွေရဲ့လုပ်ရက်နဲ့ပတ်သက်ပြီးတော့ဖြေရှင်းချက်ပေးဖို့အမြင့်ဆုံးတရားရုံးချုပ်ကတောင်းဆိုထားသလိုစွပ်စွဲခံထားရသူတွေအနေနဲ့မျှတတဲ့တရားစီရင်မှုရရှိရပါစေမယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကကတိပေးခဲ့ပါတယ်
American ထွက်ကုန်တွေဖြစ်တဲ့ဝက်သားကစားလို့မြေပဲဆန်တွေအထီကိုတရုတ်အစိုးရကသွင်းကုန်ကွန်တွေတိုးမြှင့်လိုက်တဲ့အပေါ် American လက်ရွာစိုက်ပျိုးရေးလုပ်သူတွေကြားအတော်လေးမကျေမနပ်ဖြစ်နေပါဗျ။ American သမ္မတ Donald Trump ကဒီတရုတ်သွင်းကုန်တွေအပေါ်အခွန်တိုးမြှင့်ကောက်ခံဖို့ကြေညာခဲ့ပြီးတဲ့နောက်တရုတ်ဘက်ကလည်းအပြန်အလှန်အဖြစ်နဲ့ American ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကွန်တိုးကောက်ခဲ့တာပါ။ American နဲ့တရုတ်အစိုးရနှစ်ဖက်လုံးကကိုယ့်ရဲ့စီးပွားရေးအပေါ်တက်ရောက်မှုအ ਨੇ ဆုံးဖြစ်အောင်စ조사နေပေမဲ့ပြင်းပြင်းထန်ထန်ဆောင်ရွက်မှုတွေကြောင့်မရည်ရွယ်တဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေကသတိပေးနေပါဗျ။
ကမ္ဘာတစ်လွှားကသမုဒ္ဒရာပြည်နယ်ပေါ်မှာတစ်နှစ်တစ်နှစ်ကိုပလတ်စတစ်စွန့်ပစ်ပစ္စည်းပေါင်းတန်ချိန်၈တန်းကျော်ရောက်ရှိသွားလေရှိတယ်မို့သဘာဝပတ်ဝန်းကျင်အန္တရာယ်ရှိနေပေမဲ့အခုတော့ဓာတ်ခွဲခန့်အတွင်းမတော်တဆတွေးရှိချက်တစ်ခုကနေအဲ့ဒီစွန့်ပစ်ပစ္စည်းတွေရဲ့အန္တရာယ်ကိုကာကွယ်နိုင်တော့မှာဖြစ်ပါတယ်။ပြည်တိုင်းနဲ့အမေရိကန်သုတေသနပညာရှင်တွေမကြီးပဲဖန်တီးလိုက်တဲ့အင်ဇိုင်းတစ်မျိုးကလက်ရှိပလတ်စတစ်စားတဲ့အင်ဇိုင်းတွေအဆတော်တော်များအောင်ပလတ်စတစ်ဘူးတွေကိုစားပစ်နိုင်တာပ
ထိုက်တန်ရောက်နိုင်ငံကသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဆာမိုဝီတို့ကကြေညာခဲ့ကြတာပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုဗီဒီယိုကနေပြီးတော့အခုနားဆင်နေသလို internet ဆာမျက်နှာ burmese.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြိုင်တည်းထဲနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်ဒီနေ့ကဆိုလို့ရှိရင်မြန်မာနှစ်ဆန်းတရနေ့ဖြစ်ပါတယ်မြန်မာတက္ကသိုလ် 1380 ပြည့်နှစ်ဖြစ်သွားပါပြီမြန်မာနိုင်ငံသားတွေထဲမှာအထူးသဖြင့်ဗုဒ္ဓဘာသာဝင်တွေအနေနဲ့ဒီကနေ့လိုနှစ်ဆန်းတရနေ့မှာနှစ်သစ်ကူဆုတောင်းဝတ်ပြုတာတွေဆန္ဒပြုတာတွေလှုပ်လှိမ့်လှုပ်ထရှိကြပါတယ်နိုင်ငံတကာရောက်မြန်မာတွေရဲ့နှစ်သစ်ကူကာလဆန္ဒတွေကရောဘယ်လိုရှိကြသလဲဆိုတာသိနိုင်အောင်နိုင်ငံတချို့ကိုကျွန်တော်ဆက်သွယ်ပြီးတော့မေးမြန်းထားပါတယ်ခင်ဗျာပထမဦးဆုံးဗြိတိန်နိုင်ငံရောက်ဒေါက်တာတန်းတန်းရင်ရဲ့နှစ်ကူဆန္ဒကိုအရင်နားဆင်ကြည့်ရအောင်ပါအ
ားလုံးပြောရွှင်ချမ်းမြေ့ကြတဲ့မြန်မာနှစ်သက်1380ဖြစ်ပါစီကဘာရရမှာရှိရမြန်မာနိုင်ငံသားအလုံးပျော်ရွှင်ချမ်းမြေ့ကြပြီးမြန်မာနိုင်ငံတော်ကြီးရလဲတိုးတက်ကောင်းမွန်လာပြီးဒီမိုကရေစီထွန်းကားတဲ့နိုင်ငံဖြစ်လာပါစီအလုံးပျော်ရွှင်ချမ်းမြေ့ကြပါစီလို့အဝေးရောက်မြန်မာနိုင်ငံသားတယောက်ကြီးနဲ့ကျွန်မဆုတောင်းပါတယ
်နောက်တစ်ခုကတော့အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်ရောက်ရခိုင်မျိုးသားကြီးတူဖြစ်တဲ့ဦးထွန်းဝင်းရဲ့နှစ်ကူဆုတောင်းကိုကြားရမှာပါ
နှစ်သက်ပါမြန်မာပြည်ဖို့တိုင်းရင်းသားများရခိုင်ပြည်ဖို့တိုင်းရင်းသားများလူဝင်ဆန္ဒကောင်းကျိုးချမ်းသာပြည်ဝဘာစီကြောင့်ဒီမိုကရေစီပန်းနိုင်ကိုအေးချမ်းသာရစွာနဲ့ရှိတဲ့နိုင်ပါစေကြောင်းထူးထောင်မိတ္တာပို့ဆလိုက်ပါသည်
ဒီတစ်ခါတော့ရှမ်းမျိုးသားတဦးရဲ့နှစ်သက်ကူဆန္ဒကိုနားဆင်ရမှာပါအမေရိကန်ပြည်ထောင်စုနောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့ကဒေါက်တာဆိုင်းထွေးမောင်မှာသူကစစ်ပွဲတွေရှိနေသေးတဲ့မြန်မာပြည်အတွက်ရတမအေးဖြစ်နေပါတယ
်မြန်မာနိုင်ငံကတိုင်းတူပြည်သားများအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့နှစ်သစ်ဖြစ်ပါစေလို့ကျွန်တော်ဆုတောင်းပါတယ်နိုင်ငံတော်ကောင်းဆောင်ကြီးများလည်းစိတ်သက်သဘောတည်နဲ့အမြော်အမြင်အသည့်နဲ့နိုင်ငံတော်ကိုဆက်လက်တည်ဆောက်နိုင်ပါစေလို့ဆုတောင်းပါတယ်ကျွန်တော်တိုင်းပြည်လည်းစစ်ပွဲတွေအားလုံးလည်းရက်စဲပြီးတော့မှဒီမတမတာယာတဲ့နိုင်ငံဖြစ်လာဖို့လည်းဆုတောင်းပါတယ်လို့စစ်ပြေးဒုက္ခတွေတွေလည်းအိမ်ပြန်နိုင်ကြပါစေလို့နှောင်းတဲ့နောက်ထပ်စစ်ပြေးဒုက္ခတွေတွေထပ်မရှိအောင်ကူညီနိုင်ကြပါစေလို့ကျွန်တော်ဆုတောင်းပါတယ
်အခုတစ်ခါတော့အာရှဘက်ချမ်းကိုလှည့်ပြစေဩစတြေးလျနိုင်ငံဆစ်ဒနီမြို့ရောက်မတ်မေစီသူအောင်ကမြန်မာပြည်မှာအမုန်းတရားတွေများနေတာကိုစိုးရိမ်ပူပန်နေတာပါ
မြန်မာပြည်မှာရှိတဲ့လူသားတွေအကုန်လုံးအမုန်းတရားတွေကျင်းဝင်းကြပြီးတော့တယောက်နဲ့တယောက်အချင်းချင်းပေါ့နော်လူသားအချင်းချင်းလေးစားပြီးတော့တယောက်နဲ့တယောက်ယုံကြည်မှုတွေရှိကြပြီးတော့ဖြစ်စေပြီးမြန်မာပြည်တိုးတက်သားရစေချင်ပါတယ်။အဲဒါကြောင့်မို့လို့မုံတရားကြီးကင်းဝေးတဲ့နှစ်သစ်ကြီးဖြစ်ပါစေလို့မြန်မာပြည်ကိုဆုတောင်းလိုက်ပါတယ်ရှင်
။ဒီတစ်ခါတော့ဘောလုံးသမားတဦးကိုအလှည့်ပေးချင်ပါတယ်။အမေရိကန်ပြည်ထောင်စုရှေ့ဘက်ချမ်းမေရီလန်းပြည်နယ်ရောက်မြန်မာလက်ရွေးစင်ဘောလုံးသမားဟောင်းကိုရင်ထွေးကမြန်မာနိုင်ငံကိုမကြခင်တော့ငါပဲသွားခဲ့တဲ့သူဖြစ်ပြီးတော့သူ့ရဲ့မြန်မာပြည်ခီးစဉ်တွေ့ကြုံရမခိုင်ခန့်တဲ့တရားတွေတော်တော်များနေတာကိုသူကစိတ်ပူနေတာပါ
။နှစ်သစ်မှာစိတ်သက်လူသစ်နဲ့တိုင်းပြည်မှာရှိတဲ့ပြည်သူလူထုများကြမ်းကြမ်းမှာချမ်းသာလာရှိပြီးတော့ နေရာတွေကမှဖြစ်ပွားနေတဲ့တိုက်ပွဲတွေလည်းမဖြစ်ပါစေလို့ဆုတောင်းပါတယ်ဒီလူတွေကစိတ်ချမ်းသာကိုယ်ချမ်းသာနဲ့ဒီမိုစီနိုင်ငံတော်ကြီးမှာအေးအေးချမ်းချမ်းနဲ့အတူတကွစီစီယူနဲ့နေနိုင်မယ်ဆိုတဲ့ဖြစ်စဉ်လေးတွေကိုမြင်သိကြပါတယ်မဖြစ်မနေဆုတောင်းမှာတခုရှိပါသေးတယ်ခကြီးတနေရာနဲ့ဒီနေရာသွားရင်အခုစဉ်ကြီးကိုကျွန်တော်တရားတွေကိုဖြတ်ပြင်တန်ပုတ်ကြီးဖះကြရီယူပြီးဖြတ်နေရတဲ့ဘဝနဲ့လွတ်မြောက်ပါစေလို့ဆုတောင်းလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုအင်ဒီယားနာပြည်နယ်ရောက်ဒေါက်တာတင့်ဆွေရဲ့နှစ်သက်ကူးဆန္ဒနဲ့ပဲအဆုံးသတ်ပြစီသူကမြန်မာပြည်မှာအပြုသဘောဆောင်မှုတွေပို့ပြီးတော့ထွန်းကားလာစေချင်ပါတယ်တဲ့
မင်္ဂလာရှိတဲ့နှစ်သက်မှာကျွန်တော်တို့ပမာလူမျိုးတွေရဲ့ထုံးစံအတိုင်းပဲအပြုသဘောဆောင်ပြီးတော့အကောင်းသဘောကိုမြင်တွေ့ကြဖို့လိုတယ်ဒါလည်းအမှန်တမ်းအရေးကြီးပါတယ်ဘာကြောင့်လဲဆိုတော့စိတ်ထဲကပြုသဘောအကောင်းသဘောဆောင်ခြင်းအပြင်လက်တွေ့လည်းပဲပြည်သူ့ဘောအကောင်းဆုံးတွေလိုက်လာမှာဖြစ်ပါတယ်အဲ့တော့လာမယ့်နှစ်သက်ကစားပြီးပမာပြည်သူပြည်သားအလုံးဟာဟလာမင်္ဂလာရှိပြီးတော့လူရင်းဆန္ဒအကောင်းတွေပြီးပြီးတော့အဲကျွန်တော်တို့တွေလည်းပမာပြည်သူပြည်သားတွေနဲ့ပြန်ဆုံနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင
်ဗျ VOA ပြည်သက်တွေအလုံးလဲဒီနှစ်သက်ဟာအရင်နှစ်ဟောင်းထက်ပိုပြီးတော့ကောင်းမွန်တဲ့နှစ်အဖြစ်ကြုံတွေ့နိုင်ပါစေလို့ဆန္ဒပြုပါတယ်ခင်ဗျာဒီအမေရိကန်တန်ကအင်္ဂါနေ့မနေ့ဖက်စီစဉ်နေကိုနားဆင်နေကြတာပါမြန်မာပြည်မှာခီးသွွားလုပ်ငန်းတွေဖွံ့ဖြိုးလာတဲ့အမြအလတ်ရဲ့သူသဖြင့်တကြံတွင်းပရိသတ်တွေဟာပြည်တွင်းပြည်ပခီးသွွားများတဲ့ရာသီတွေဖြစ်လာပါတယ်အရင်တုန်းကတော့ဗီဇာခက်ခဲကြောင့်နိုင်ငံတကာကိုအနောက်သူသဖြင့်အနောက်နိုင်ငံတွေကိုသွားရောက်လည်ပတ်သူဥယေဟာအ ਨੇ ချင်းပဲရှိပြီးတော့ဒေသရဲနိုင်ငံတွေဖြစ်တဲ့ထိုင်းစင်ကာပူမလေးရှားဂျပန်စတဲ့နိုင်ငံတွေကိုလောက်တာအသွားလာများကြပါတယ်အခုတော့ဥရောပနိုင်ငံတွေနဲ့အမေရိကန်ပြည်တော်စုတွေစီကိုအလဲပတ်ဗီဇာတွေအလွယ်တကူရလာလို့ကုန်ကြစီလဲတက်တာလာတာကြောင့်အဲ့နိုင်ငံတွေစီကိုခီးသွားတွေအာယုံကျလာကြပါပြီဒီအကြောင်းကိုဝင်းခန့်မောင်ကပြောပြပေးပါလိမ့်မယ
်အရင်နှစ်တွေလိုပဲအခုနှစ်တကြံတွင်းအများပြည်သူအားလည်းရဲ့ကာလမှာလဲမြန်မာနိုင်ငံကခီးသွားတွေအမေရိကန်ပြည်တော်စုကိုရက်ရှည်လာရောက်လဲပတ်ကြပါတယ်ဒီအထက်မှာ smart way ခီးသွားလုပ်ငန်းနဲ့အတူခီးသည်ပေါင်း100ဝန်းကျင်လဲပါဝင်ပါတယ်သူတို့ဟာအမေရိကန်ပြည်တော်စုရှေ့ဘက်နဲ့နောက်ဖက်ကမ်းတွေကအထင်ကရမြို့ကြီးတွေဖြစ်တဲ့နယူးယောက်ဝါရှင်တန်ဒီစီဘော့စတွန်နိုင်ယာဂရာရေကွန်အယ်လေဆန်ဖရန်စစ္စကိုနဲ့လက်စ်ပီကာစတဲ့နေရာတွေကို14ရက်တာအချိန်တွင်းသွားရောက်လည်ပတ်ကြပါပါအခုနှစ်ပိုင်းတွင်မြန်မာခီးသွားတွေအနောက်နိုင်ငံတွေစီလာရောက်တဲ့အကြောင်းနဲ့ပတ်သက်လို့ smart way လုပ်ငန်းရဲ့တာဝန်ရှိသူကိုတန်းထွန်အောင်ကသူ့အမြင်ကိုအခုလိုပြောပြပါတယ
်အရင်ထက်ဆိုင်ရဲ့တော်တော်လေးခက်စားလာတယ်ဘာဖြစ်လဲဆိုတော့တိုင်းပြည်ဖွံ့ဖြိုးပြီးရဲ့နောက်ပိုင်းမှာသူတို့ဖြစ်ပါတော့လူတွေကတနည်းတဲ့တနည်းနဲ့တနည်းပို့ပို့ပြီးတော့နိုင်ငံခြားထွက်လာကြတယ်။အပြင်ကဘာမှဘာဖြစ်နေလဲဆိုတာပို့ပြီးလေ့လာကြတယ်။များလာဖို့ရှိပါတယ်။ဘာဖြစ်လို့ဆိုတော့လူတွေကတဖြည်းဖြည်းသွားလာကြတော့တယောက်သွားရင်ဒီသတင်းစကားပိုင်းပိုင်းနဲ့ပေါ့နော်။တယောက်ကလေတယောက်ပိုင်းပိုင်းနဲ့ပို့ပြီးတော့သွားလာကြပါတယ်။ကျွန်တော်တို့ကုမ္ပဏီနဲ့ကိုပဲတနည်းနဲ့တနည်းသွားလာတာခီးသွားများပြားလာတွေ့ရတယ်။ဒါကျွန်တော်တို့ကုမ္ပဏီတွေမကောက်မြန်မာနိုင်ငံကုမ္ပဏီအများကြီးပဲဆိုသွားကြတာအများကြီးပါ။
အခုချိန်ကဟာအမေရိကန်ပြည်ထောင်စုမှာຫນွေဥကာလဖြစ်ပေမဲ့လဲစောင်းတွင်းရဲ့အေးအေးတက်မပြေသေးတာကြောင့်မြန်မာခီးသွွားတွေအတွက်တော့ရာသီဥတုဟာမျောလင့်ထားတာထက်ပိုအေးနေခဲ့ပါတယ်။ဒါပေမဲ့လဲဝါရှင်တန်ဒီစီမြို့အနီးတစ်ဝိုက်မှာတော့ရက်အနည်းငယ်ပဲပွင့်တဲ့ cherry ပန်းတွေကြောင့်မြင်ကွင်းဟာတာမန်ထက်ပိုလှပနေပါတယ်။ခီးသွွားတူဖြစ်တဲ့ရန်ကုန်ကြောက်တရားမြို့နယ်ကဥနေလင်းကတော့သူ့အတွေ့အကြုံကိုခုလိုပြောပြပါဗ
ျ။ဝါရှင်တန်ရောက်တာပထမဆုံးချိန
်။ဟုတ်ဟုတ်။
ဟာပြီးလို့ရှိရင်ဟိုဘဖလိုပါဘလိုဒက်ခရိုင်းရေပေါ်ရေလော့စ်အစ်ချလီစ်ရေနောက်တစ်ခုကဆန်ဖရန်စစ္စကိုတော့အစစ်စစ်ရှိတယ်။တော်တော်ကောင်းပါလေ။ဟိုခက်လေအရင်မှီပါလေ
။မြန်မာခီးသွွားတွေဟာဝါရှင်တန်ဒီစီမြို့ကိုရောက်လာချိန်မှာတော့ထင်ရှားတဲ့နေရာတွေဖြစ်တဲ့ဂျက်ဖရဆန်အမှတ်တရအဆောက်အုံလင်ကွန်အထိမ်းအမှတ်အဆောက်အုံသမရအိမ်ဖြူရောစတဲ့အထင်ကရနေရာတွေကိုတီးကတွားရောက်ခဲ့ကြပါတယ်။အဲဒီနောက်မှာတော့ဝါရှင်တန်ဒီစီအခြေဆိုင် VOA American တန်လွင့်ဌာနမြန်မာပိုင်းနဲ့လည်းချိတ်ဆက်ပြီးတော့VOA ရဲ့လုပ်ငန်းဆောင်တာများနဲ့တမိုင်းကြောင်းကိုလေလာခွင့်ရခဲ့ပါတယ်။ VOA မြန်မာပိုင်းရေဒီယိုတိုက်ရိုက်ထုတ်လွှင့်နေချိန်နဲ့လည်းတိုက်ဆိုင်နေတာကြောင့်စတူဒီယိုထဲမှာကြီးချိုးခွင့်ရခဲ့တာပါ။ VOA မြန်မာပိုင်းရဲ့ဌာနမှူးဦးတန်းလွင်ထွန်းကအခုလိုလိုက်လံရှင်းပြခဲ့ပါတယ
်။ East Asia Pacific Division လို့ခေါ်တယ်။အဲ့ဒါကဒီ Asia Pacific Data ဒီမြေပုံထဲမှာပါတဲ့ဒီ Data ကိုကျွန်တော်တို့အတန်းလွှင့်နေတဲ့ဌာနပေါ့နော်။အတန်းလွှင့်နေကြီးကြရတဲ့ဟာအဲ့ထဲမှာပမာဌာနအပါဝင်ပမာအပါဝင်စုစုပေါင်း10ခုရှိတယ်။စတူဒီယို29ခုရှိတယ်။ရေဒီယိုစတူဒီယိုနောက်ပြီးတော့တယ်လီဗီရှင်းစတူဒီယိုစုပေါင်း17ခုရှိတယ်။အဲ့တော့ဒီလိုစတူဒီယိုတွေပေါ့နော်တယ်လီဗီရှင်းနဲ့ရေဒီယိုစတူဒီယိုတွေစုထားတဲ့အကြီးဆုံးဒါကမ္ဘာမှာအကြီးဆုံးစောင့်အောင်လို့ပြောလို့ရတယ်။
မြန်မာနိုင်ငံကနေအမေရိကန်ပြည်အောင်စုကိုခေတ္တလာရောက်ကြသူတွေထဲမှာအစိုးရချင်းချိတ်ဆက်ပြီးဌာနဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်လို့လာရောက်လေ့လာဖို့ဖိတ်ကြားခံရသူတွေ Fulbright ပညာတော်သင်ဆုနဲ့ခေတ္တလာရောက်တဲ့ကျောင်းသားတွေပညာရှင်တွေနဲ့ Wisely အရှိတောင်အာရှလူငယ်ကောင်းဆောင်အစီအစဉ်စတာတွေဟာလူသိများပါတယ်အခုလိုခီးသွွားလုပ်ငန်းကနေတဆင့်လာရောက်လေပတ်သူအရေးအတွက်ကတော့အခုနှစ်ဟာစံချိန်တင်များပြတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ
ကိုယ်ခံမောင်ကျေးဇူးတင်ပါတယ်ဟုတ်ကဲ့မြန်မာပြည်နဲ့ပတ်သက်တဲ့သတင်းတပုတ်ကိုဆက်ကြားပါဦးမယ်မြန်မာနိုင်ငံကိုမကြာခင်သွားတော့မဲ့ကုလသမဂ္ဂလူညွေးကောင်စီဖွဲ့ဝင်တွေအနေနဲ့မြန်မာနိုင်ငံကပြည်ပခါတွေအတွင်းအရမပြုကျင့်ခံရတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေနဲ့တွေ့ဆုံမှုရိုဟင်ညာရှစ်နေ Miss Razai Sultana ကတိုက်တွန်းလိုက်ပါတယ်လတ်လောဖြစ်ပျက်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပကတွေမှာရိုညာမျိုးသမီးနဲ့မိန်းကလေးတွေကိုကာကွယ်ပေးဖို့ပြက်ခွက်ခဲ့တယ်လို့လဲကုလသမဂ္ဂလူညွန်းကောင်စီမှတင်ပြခဲ့တယ်လို့မြန်မာနိုင်ငံကလူနည်းတစုတိုင်းသားအမျိုးသမီးတွေအပေါ်မြန်မာအစိုးရတပ်တရဲ့ကျူးလွန်မှုတွေကို ICC ကိုတင်ပို့လဲတိုက်တွန်းသွားခဲ့တဲ့အကြောင်းမတ်ဆုမြတ်မွန်ကဆက်ပြီးတော့ပြောပြပါလိမ့်မယ်
ကဘာတဝမ်းပဋိပက္ခတွေအတွင်းမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုရှောင်ရှားနိုင်ရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကဆွေးနွေးခဲ့ကြပါတယ်။နိုင်ငံဆောင်ကသူတို့သဘောထားအမြင်တွေကိုတင်ပြဆွေးနွေးကြတဲ့ဆွေးနွေးပွဲအတွင်းရိုဟင်ဂျာအမျိုးသမီးတွေအရေးဆောင်ရွက်နေတဲ့ရိုဟင်ဂျာရှစ်နေရာဇီယာဆူတာနာကလုံခြုံရေးကောင်စီမှသူ့ရဲ့လေ့လာချက်တွေကိုပထမဆုံးအချိန်နဲ့လာရောက်ပြောပြသွားပါတယ်။ Working Group on Women, Peace and Security ဆိုတဲ့ NGO အဖွဲ့ကိုစား Miss Sultana ကလာရောက်တင်ပြခဲ့တာမှရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုလုံခြုံရေးကောင်စီကကာကွယ်ဖို့ပြက်ကွက်ခဲ့တယ်လို့ပြောကြားခဲ့ပါတယ်။2012ခုနှစ်ထဲကမြင်းနေရတဲ့သတိပြုစရာအချက်တွေကိုလှစ်လျူမရှုထားဘူးဆိုရင်အခုနောက်ဆုံးဖြစ်ခဲ့တဲ့ပြဿနာမျိုးကိုရှောင်လွှဲနိုင်မှာဖြစ်တယ်လို့သူကလုံခြုံရေးကောင်စီကိုပြောကြားသွားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ပဋိပက္ခတွေအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ဆိုတဲ့ကိစ္စတွေကိုလည်းပြောသွားတဲ့နေရာမှာဒီသူကိုယ်တိုင်လေးလာချက်တွေလူတွေ့မေးမြန်းချက်တွေအရာရခိုင်ပြည်နယ်ကရွာပေါင်း18ရွာကအမျိုးသမီးနဲ့မိန်းကလေးငယ်300ကျော်ကိုအစိုးရတပ်တွေကမဒိန်းကျင့်ခဲ့တယ်လို့အထောက်အထားတွေရရှိခဲ့တယ်လို့ဆိုပါတယ်2018ခုနှစ်ကစပြီးတော့ရွာပေါင်း350ကျော်တိုက်ခိုက်မိရှို့ခံခဲ့ရတယ်လို့လည်းပြောပါတယ်အုပ်စုဖွဲ့မဒိန်းကျင့်ခံရတဲ့အထဲမှာအသက်6နှစ်လောက်အထိငယ်တဲ့မိန်းကလေးတွေလည်းပါတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာဒီအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအာဓမ္မပြုကျင့်မှုတွေကအခုမှမဟုတ်ဘဲနဲ့ဟိုးအရင်ကတည်းကရှိနေတာဖြစ်ပြီးတော့အခုတစ်ခေါက်ကတော့အင်ပတန်ကြီးမားတဲ့အတိုင်းအတာနဲ့ဖြစ်နေတယ်လို့လည်းသူကပြောပါတယ်ဒီမြန်မာနိုင်ငံထဲမှာရှိတဲ့တခြားလူနည်းစုတိုင်းရင်းသားတွေဖြစ်တဲ့ကရင်ကချင်မုံနဲ့ရှမ်းလူမျိုးတွေဟာဒီလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာတည်းကစစ်တပ်ရဲ့ဒီဆေးရည်အရာဆောင်ရွက်မှုတွေအတွေ့မှခွဲခြားဆက်ဆံခံကြရတယ်မဒိန်ချင်းခံရတယ်တခြားလူခွေချိုးဖောက်မှုတွေခံကြရပေမဲ့ဒီအပြစ်ကျူးလွန်တဲ့သူတွေဟာအပြစ်ပေးမခံရဘဲနဲ့လွတ်မြောက်နေကြတယ်ဆိုတာကိုလည်းသူကပြောပြသွားပါတယ်ဒါရင်မကဒီ2010ရွေးကောက်ပွဲပြီးသွားတဲ့နောက်ပိုင်းမှာလဲမြန်မာစစ်တပ်ကတိုင်းရင်းသူအမျိုးသမီးတွေကိုအာဓမ္မပြုကျင့်နေပေမဲ့အရေးယူမခံရဘဲကင်းလွတ်ခွင့်ရနေတာကိုလဲသူကဒီမြန်မာနိုင်ငံထဲမှာရှိတဲ့အမျိုးသမီးအဖွဲ့တွေရဲ့အစီရင်ခံစာတွေကိုထောက်ပြပြီးတော့ပြောသွားပါတယ်မကြခင်မှာဒီကုလသမဂ္ဂလုံခြုံရေးအဖွဲ့ဝင်တွေဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုသွားဖို့ရှိနေတဲ့အတွက်အဲ့ဒီခီးစဉ်အတွင်းမှာလည်းအာဓမ္မပြုကျင့်ခံရသူတွေနဲ့တွေ့ဆုံဖို့အတွက်ကိုရာစီယာဆူတာနာကတိုက်တွန်းသွားပါတယ်ဒါရင်မကဒီရိုဟင်ဂျာအမျိုးသမီးတွေမိန်းကလေးငယ်တွေလူကုန်ကူးခံနေရတဲ့အဖြစ်တွေရပ်သွားအောင်လို့လုံခြုံရေးကောင်စီအနေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့လက်တွဲလုပ်ရမယ်လို့လည်းသူကပြောပါတယ်နောက်တစ်ခါဒီမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့နဲ့ပူးပေါင်းဆောင်ရွက်အောင်တခါဒီရခိုင်ပြည်နယ်ထဲမှာလူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိပေးလို့ရအောင်လို့မြန်မာအစိုးရနဲ့အကြီးတန်းတာဝန်ရှိသူတွေအပေါ်မှာဖိအားပေးရမယ်လို့လည်းသူကပြောပါတယ်2018ခုနှစ်ဩဂတ်လနောက်ပိုင်းမှာဒီရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားသူ9သိန်းလောက်ရှိနေပြီးတော့အဲ့ဒီသူတွေရဲ့အရေးကိုအခုလိုလုံခြုံရေးကောင်စီမှရာဇီယာဆူတာနာကပထမဆုံးလာရောက်ပြောပြတာပါဒီအပေါ်မှာကုလသမဂ္ဂဒုတိယတွေ့ရေးမှူးချုပ်အမီနာမိုဟာမက်ကကြိုးဆိုပါတယ
် Very warmly welcome Ms. Razia Sultana here today to amplify the voicesof the Rohingya community and to offer an account
Rohingya အတိုင်းအဝန်ရဲ့အသံတွေကိုကြဲကြဲကြားနိုင်အောင်နဲ့သူရဲ့ဘာသာယုံကြည်မှုနဲ့ရွင်ဂျာဖြစ်နေလို့အမျိုးသမီးနဲ့မိန်းကလေးငယ်တွေစနစ်တကျပြစ်မှတ်ထားခံရတဲ့အဖြစ်တွေကို Miss Razia Sultana ကဒီကနေ့လာပြီးပြောပြတာကိုကြိုးဆိုပါတယ်။ဒီနှစ်ထဲမှာမြန်မာနိုင်ငံနဲ့တခြားပဋိပက္ခဖြစ်နေတဲ့နေရာအတော်များများမှာစီးရေးစီးပွားရေးနဲ့အတွေးမြင်ပိုင်းအသာရအောင်ချိမ့်ချောက်မှုတွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုကြဲကြဲပြန့်ပြန့်အသုံးချနေကြပါတယ်။ဒီအချက်တွေကအကြီးအကျယ်နေရာဆန့်ခွာထွက်ပြေးနေရတဲ့အဓိကအကြောင်းရင်းတွေဖြစ်နေပါတယ်။
ပဋိပက္ခတွေအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကာကွယ်တားဆီးရေးဆိုင်ရာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့အထူးသံတမန်ပရာမီလာဘက်တန်ကလည်း Ms. Sultana ရဲ့တင်ပြချက်တွေဟာတန်ဖိုးရှိတယ်လို့ဆိုခဲ့ပါတယ
် Her perspective will be particularly valuable on the eve of the council's first visit to Myanmar and Bangladesh
လုံခြုံရေးကောင်စီကမြန်မာနိုင်ငံကိုပထမဆုံးကျင်းသွားရောက်ခံသည့်အချိန်မှာ Ms. Razia Sultana ရဲ့အမြင်တင်ပြချက်တွေဟာသိပ်တန်ဖိုးရှိပါတယ်တိုက်သက်ဆိုင်နေတဲ့အတိုင်းဝိုင်းတွေရဲ့အတန်တွေစီကအမှန်တရားတွေကိုသိရတဲ့အတွက်ကျမတို့ရဲ့လှုပ်ဆောင်ရမယ့်ဆောင်ရွက်ချက်တွေကိုလမ်းပြပါတယ
်။ရိုဟင်ဂျာတွေအပေါ်ဆိုးဆိုးဝါးဝါကျူးလွန်ခဲ့တဲ့ပြစ်မှုတွေအပြင်ရှမ်းကရင်ကချင်အပါအဝင်တခြားပြည်နယ်တွေကတိုင်းရင်းသားအဖွဲ့တွေအပေါ်ကျူးလွန်မှုတွေကို ICC ကိုတင်ပြရမယ်လို့သူကပြောပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတဲရက်စ်ရဲ့2018ခုနှစ်အတွက်ပဋိပက္ခရဲ့အတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအစီရင်ခံစာထဲမှာမြန်မာတပ်မတော်ကိုပထမဆုံးအကြိမ်ထည့်သွင်းထားချိန်မှာအစိုးရတပ်တွေကျူးလွန်ခဲ့တဲ့ဆိုတဲ့ကိစ္စတွေကိုအခုလိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်
။မဆုမြတ်မကျေးဇူးတင်ပါတယ်ခင်ဗျာ။မြန်မာတို့ရဲ့နစ်ဆန်တည့်ရက်နေ့မှာတခြင်းလက်ဆောင်အနေနဲ့အစိုးရခင်မောင်တိုးတီဆိုတဲ့ရှင်လန်းချမ်းမြေပါစေဆိုတဲ့တခြင်းကိုထုတ်လွှင့်ပေးလိုက်ပါတယ်ခင်ဗျာ။VOA American တန်ကနေပြီးတော့အင်္ဂါနေ့မနက်ဖက်စီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။
မင်္ဂလာမနက်ခင်ဗျာ။ခုနားဆင်နေကြတာကတော့ VOA American တံမြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ2440 52တို့ပြင်လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမယ်အထဲမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြမှာပါအပတ်စီစီဇန်တွေကိုနားဆင်ရမယ့်အခါမှာတော့
လူတွေကလက်လျှောက်တကြံမှာတိုးလို့မပေါအောင်စီရပြီးတော့ဒီစီးပွားရေးမန်ဒက်တွေမှာလည်းရေးပတ်စော့ကစားလာရေးရှိတယ်လို့တခြားကားနဲ့လေတဲ့လူတွေလည်းအများပြားအရင်နှစ်ခါတည်းပူပြီးစီကြတ
ယ်အဲ့ဒီအကြောင်းအပြည့်စုံကတော့စီးပွားရေးကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်သူတာဆုံးလင်းအမေရိကန်တခွင်အစည်းအဝေးကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုမူရင်းအပေါ်မပစ်ဒေါခင်မျိုးတက်နဲ့မတ်မြသစင်အောင်တို့ကပြောပြကြပါလိမ့်မယ
်ဧပြီလ18ရက်နေ့ထုတ် The Nation သတင်းစာမှာရေးထားတဲ့ Myanmar is playing a repatriation game ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလိုပါတယ်ရိုဟင်ဂျာမိသားစုတစ်ခုဌာနေပြန်လည်ဝင်ရောက်လာကြောင်းမြန်မာအစိုးရဘက်ရဲ့ထုတ်ပြန်ချက်ဟာလူများအာယုံစိုက်စေဖို့ကြီးညာချက်တသက်တာဖြစ်ပြီးပဋိပက္ခတွေဖြေရှင်းနိုင်ဖို့အဖြေမဟုတ်သေးဘူးလို့ဆောင်းပါးကိုအစချီထားပါတယ်တောင်ပြိုလဝဲဒုက္ခသည်စခန်းကရိုဟင်ဂျာမိသားစုဝင်9ဦးကိုနေရပ်ပြန်ခေါ်နိုင်ဖို့စီစဉ်ပေးခဲ့ပြီးအခုသူတို့အဆွေမျိုးတွေရှိရာမောင်တော်မှာခိတ္တနေထိုင်နေကြောင်းကိုစနေနေ့ကမြန်မာအစိုးရရဲ့ထုတ်ပြန်ချက်ကို Facebook မှာလည်းရေးသားဖော်ပြပါရယ်တနင်္ဂနွေနေ့မှာတော့နေရပြန်မိသားစုကိုလူဝင်မှုကြီးကြပ်ရေးအရာရှိကအတိအမှတ်ပြုစာရွက်တွေပေးအပ်နေတဲ့ဓာတ်ပုံတွေနဲ့လိုအပ်တဲ့စျေးစစ်မှုတွေပြုလုပ်ပေးနေတဲ့ပုံတွေကိုသတင်းဌာနတွေကထပ်မံဖော်ပြခဲ့ကြပါရယ်ဒီမိသားတစုဟာမြန်မာနိုင်ငံနောက်ပိုင်းမှာလွန်ခဲ့တဲ့ဩဂုတ်လကဖြစ်ပွားတဲ့ပဋိပက္ခတွေအပြီးနေရစွန့်ခွာပြီးဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေမှာနေထိုင်သူ9,000လောက်ထဲကဖြစ်တယ်လို့ဆိုပါတယ်ဒုက္ခသည်များနေရပြန်လည်ခေါ်ယူရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားသဘောတူညီချက်တွေကိုနိုဝင်ဘာလကပြုလုပ်ခဲ့ကြပေမဲ့အခုပထမဦးဆုံးမိသားစုဝင်9ဦးပဲပြန်လည်ခေါ်ယူတဲ့မြန်မာနိုင်ငံရဲ့ကြီးညာချက်ဟာဟာတတက်တက်တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအစာဒူးစမန်ခန်ကပြောဆိုခဲ့ပါတယ်အဲ့ဒီဌာနေပြန်သွားတယ်ဆိုတဲ့မိသားစုဟာဘင်္ဂလားဒေ့ရှ်ဘက်ကိုနေဆက်ဖြတ်ကျော်ဝင်ရောက်ခဲ့ဘူးသူတွေမဟုတ်ပဲနှစ်နိုင်ငံနေဆက်မြင်းကြားကနေနမိတ်မှာနေထိုင်သူတွေသာဖြစ်ကြောင်းလဲသူကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံကအခြေအနေတွေကဘေးကင်းလုံခြုံမှုရှိရှိဂုံတိုက်ခါနဲ့အညီဖြစ်ပြီးရေရှည်ခံမဲ့ဌာနေပြန်ရေးအတွက်အခြေအနေမျိုးမရှိသေးဘူးလို့ဒုက္ခသည်များဆိုင်ရာကုလအဖွဲ့ကဆိုပါတယ်မြန်မာနိုင်ငံနောက်ပိုင်းရခိုင်ဒေသကအခြေအနေတွေကကင်တွယ်ရခဲ့တဲ့အနေအထားမှာရှိနေပြီးထိရောက်တဲ့ဖြေရှင်းမှုတွေလိုအပ်ပါတယ်မြန်မာနိုင်ငံမှာဗုဒ္ဓဘာသာမွတ်စလင်နဲ့ဟိန္ဒူလူမျိုးစုကြားပဋိပက္ခတွေကတော့လုံးဝအဆုံးသတ်သွားဖို့ခက်ခဲအောင်မယ်ဆိုပေမဲ့ငြိမ်းချမ်းစွာရှင်တွဲနေထိုင်ဖို့ကိစ္စကတော့လက်လန်းမီနိုင်တဲ့ကိစ္စပါရိုဟင်ဂျာတွေကိုပြန်လည်စီစစ်လက်ခံပြီးလူမျိုးရေးခွဲခြားမှုတွေအမုန်းတရားတွေချုပ်ငြိမ်းတဲ့အထိရှေ့ဆက်တက်လှမ်းကြပါစို့လို့ရေးသားထားတာကိုဖတ်ရှုရပါတယ်ရှင်
။ရွန်ဂျာပြဿနာလောင်းရည်အောက်ကမြောက်ဦးဆိုတဲ့ခေါင်းစဉ်နဲ့လီဗီဟိုကင်းရဲ့ဆောင်းပါးကိုတော့တနင်္လာနေ့ထုတ် The Diplomat စာဆောင်မှာတွေ့ရပါတယ်။ရှင်အောင်အမှုပညာလက်ရာတွေနဲ့ပြည့်နေတဲ့15ရာစုနှစ်ရခိုင်ပြည်နယ်ရဲ့မြို့တော်ဖြစ်တဲ့မြောက်ဦးတဝိုက်ဖျားပထိုးဈေးကြီးကျောင်းကံတွင်နဲ့ဒေတာဒလိတွေကိုပါပြသထားတဲ့ပုံတွေအပြည့်နဲ့ဓာတ်ပုံဆောင်းပါးကိုဖော်ပြထားတာဖြစ်ပြီးဒီလိုရှင်းဟောင်းဒေတာမှုကုလသမဂ္ဂ UNESCO အဖွဲ့ကြီးကကမ္ဘာအမွေအနှစ်စင်းတဲ့ကိုထည့်သွင်းပြီးကာကွယ်ဖို့အတွက်စီစဉ်နေတယ်လို့ဖော်ပြထားပါတယ်။မနစ်ကနှစ်ကုန်ပိုင်းမှာ UNESCO ရဲ့ကမ္ဘာအမွေအနှစ်ဖြစ်တဲ့ထိန်းသိမ်းရမယ့်စင်းတဲ့ထည့်သွင်းဖို့အတွက်ပြင်ဆင်နေတဲ့မြောက်ဦးဟာဩဂုတ်လအတွင်းရခိုင်ဒေတာအကြမ်းဖက်မှုတွေနဲ့အတူရိုဟင်ဂျာ9သိန်းကျော်နေရစွန့်ခွာခဲ့တဲ့ဖြစ်ရကြောင်းအလုံးကိုဆိုင်းငံ့ထားခဲ့ရတာပါအဲ့ဒီအချိန်ကလေးကခီးသွားတွေပါအလာနေခဲ့ပြီးမြတ်ဦးဟာ၆တွေ့သွားခဲ့ပါတယ်တဲ့ရခိုင်ပြည်နယ်ထဲမှာတိုင်းရင်းသားအများပြားနေထိုင်ကြသလိုမျိုးခမီးချင်းကမန်တိုင်းနဲ့တိုင်းရင်းသားတွေနဲ့အတူရိုဟင်ဂျာတွေပါနေထိုင်ကြတာဖြစ်ပြီးရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေနဲ့ရိုဟင်ဂျာပြဿနာကြောင့်မြတ်ဦးသာမကဒေသရင်းစီးပွားရေးပါအခက်ကြုံနေရကြောင်းတင်ပြထားပါတယ်
ရရှိမြတ်ကမြန်မာနိုင်ငံမှာငင်းငယ်ဤတံတွေငင်းငယ်ဤစကားတွေလွှမ်းပြီးတော့ငင်းငယ်ဤဆွေးနွေးပွဲတွေလုပ်နေတဲ့အချိန်နဲ့မှာပဲမြန်မာနိုင်ငံမြောက်ပိုင်းကကချင်ပြည်နယ်မှာတော့တိုက်ပွဲတွေရပ်မသွားတဲ့အပြင်စစ်ပွဲကြောင့်မလို့ဒုက္ခသည်တွေမှာအရေးပေါ်အကူအညီတွေပို့ပို့ပြီးတော့လိုအပ်လာနေပါတယ် ဒါကြောင့်မလို့ကချင်စစ်ဘာကြောင့်မရနိုင်တာလဲဆိုတဲ့ခေါင်းစဉ်နဲ့လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ့်သတင်းရှင်တို့ကိုကျေးဇူးပါတယ်ခင
်ဗျာ။ဒီကနေ့ညတရက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးလိုချတဲ့သူတွေဒီကနေ့ည9နာရီမတိုင်ခင် VOA ကိုဆက်သွယ်ကြဖို့ထပ်ပြီးတော့တိုက်တွန်းပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာလေ့လာနိုင်ကြပါပြီ။ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာတန်းကစီစဉ်တင်ဆက်ပေးနေတာပါ။
တင်ပြမယ် idiom အသုံးကတော့
show your true colors
ဖြစ်ပါတယ်စာလုံးပေါင်းက s h o w show ကပြပါ y o u r your ကသင်ဤ t r u e true ကအစ်စ်မှ c l o u r s colors ကအယောင်းလို့လုံးကောက်အဓိပ္ပာယ်ရပါတယ်ဒီနေရာမှာ colors ကိုအမေရိကန်စာလုံးပေါင်းရဆိုရင် COLORS ဆိုပြီးတော့ U ဆိုတဲ့အက္ခရာမပါပဲစာလုံးပေါင်းပါလေလို့သောရရှင်များကိုဗဟုသုတဖြစ်တင်ပြလိုပါတယ်။စကွိုက်ထွန်ရဲ့တိုက်ရိုက်အသေးပေကတော့သင်ရဲ့အယောင်စစ်အယောင်မှန်တကယ့်အယောင်ကိုပြသပါပါရှင်။ဒီသုံးဆင့်တယ်လာတာကတော့ရှေးတုန်းကစစ်သည်မော်တွေမှာရန်သူတွေကိုလှည့်စားနိုင်ဖို့အတွက်ကိုယ်နိုင်ငံရဲ့အလံကိုမလွှင့်ချူပဲတခြားနိုင်ငံရဲ့အလံကိုလွှင့်ထူရကနေဆင်းသက်လာတယ်လို့ဆိုပါတယ်။တကယ်ကြတော့ပင်နယ်ပြင်မှာစစ်တပ်ရမှာပြည်ဝင်လက်ခံထားတဲ့စီရေးဗျူဟာစီးမင်းရကတော့တနက်တစ်ချက်မှမပစ်ဖောက်ခင်ကိုယ်နိုင်ငံရဲ့တကယ်အလံမှန်ကိုရွက်တိုင်မှာလွှင့်ထူရမှာဖြစ်ပါတယ်။ဒါပေမဲ့တချို့စစ်သည်မော်တွေကတော့အဝေးတုန်းကတော့တခြားနိုင်ငံတွေရဲ့အလံကိုရန်သူကိုလှည့်စားနိုင်အောင်လွှင့်ထူထားပြီးအနီးပြမှတ်ကွင်းရောက်တော့မှကိုယ်နိုင်ငံရဲ့အလံကိုပြောင်းပြီးလွှင့်ထူတာမျိုးလုပ်လို့ရှိတဲ့အလေချင်းကနေဒီ idiom အသုံးဆင်းသက်လာတယ်လို့သိရပါတယ်။ဒီနေရာမှာအယောင်းလို့ဒီပေရတဲ့ colors ကိုလူတဦးရဲ့စိတ်နှေးစိတ်ထားအပြူအမူရည်ရွယ်ချက်စသဖြင့်တို့ကိုတင်စားညှိညွှန်းထားတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အသေးပေကတော့အရေးချုံထားရကနေဟန်ဆောင်ထားရကနေတကယ့်သရုပ်မှပေါ်လာတာကိုဆလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
Most people are on their best behavior when dating. But soon after their marriage, they begin to show their true colors.
လူအများစုကရေးစားဘဝတွဲနေတုန်းဆိုအကောင်ဆုံးပြုမှုဆက်ဆံနေထိုင်တတ်ကြတယ်။ဒါပေမဲ့အင်းအောင်လဲကြပြီးရောမကြဘူး။တကယ်တရုတ်မှန်တွေစပေါ်လာတော့တာပါပဲလို့ဒီဝေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Most people are on their best behavior when dating, but soon after their marriage, they begin to show their true colors.
ဟန်ဆောင်ထားတဲ့အရေးချုံထားရကနေတကယ်သရုပ်မှန်အကျင့်ဆိုးတွေပေါ်လာတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Show your true colors.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အခုတော့အပတ်စဉ်စီးပွားရေးကဏ္ဍလည်ရောက်ပါပြီခင်ဗျာဒီနေ့ရန်ကုန်ကမဟာသကြံပွဲတော်မှာစီးပွားပြည့်မန်းနှက်တွေပြန်ပြီးတော့ခွင့်ပြုခဲ့ပါတယ်အဲ့ဒီစီးပွားပြည့်မန်းနှက်တွေနဲ့ပတ်သက်တာအပြင်ကျန်တဲ့စီးပွားရေးရောင်းရေးဝတ်တာခြေအနေတွေဘလို့ရှိခဲ့ပါသလဲရန်ကုန်အခြေစိုက် VOA သတင်းတောက်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာသကြံအထူးစီစဉ်ဖြစ်ကိုကျော်သိန်းကတင်ဆက်ထားပါတယ်ခင်ဗျာ
ဧပြီလ16ရက်နေ့အဖြစ်မဟာသကြံပွဲတော်တက်နေဖြစ်တာနဲ့ညီတနည်းတစ်ခါကျင်းပနေကြရေကစားပွဲတော်ကြီးပြီးဆုံးသွားတဲ့နေ့ပဲဖြစ်ပါတယ်။လေးရကြကျင်းပခဲ့တဲ့မဟာသကြံရေကစားပွဲတော်ကာလအတွင်းစီးပွားရေးလုပ်ငန်းကိုင်ခန့်အခြေအနေတွေရောဘယ်လိုများရှိခဲ့ကြပါသလဲ။ဒီနှစ်မှာစီးပွားပြည့်တကြံမန်တက်တွေခွင့်ပြုခဲ့တယ်ဆိုတော့တကြံမန်တက်တွေရဲ့အခြေအနေကရောဘယ်လိုရှိပါသလဲ။ဒီအကြောင်းတွေနဲ့ပတ်သက်ပြီးတော့ရန်ကုန်မဟာသကြံပွဲတော်ကာလတစ်လျှောက်နေရာတော်များကိုရောက်ခဲ့တဲ့ကျွန်တော်တို့ရဲ့ရန်ကုန်ခြေစိုက် view ရေတင်တော့ကိုထက်အောင်ခန့်ကိုမေးကြည့်ကြရအောင်ပါနော် ဆိုတော့ကိုထောင်ခန်းကတရင်တော့လောက်တာဝင်နဲ့ဟလာတကြံပွဲတော်နဲ့ပတ်သက်တဲ့သတင်းတွေလိုက်ယူရင်းတပ်ပုံတွေရိုက်ရင်းဗီဒီယိုရိုက်ရင်းတွေ့ဆုံမိမြန်ရင်ရကုန်မြို့နေရာတော်မများတကြံပွဲကျင်းပနေတဲ့နေရာတွေရောက်တယ်ဆိုတော့ကျွန်တော်မေးချင်တာကပထမအဆုံးဒီနှစ်တကြံကမနှစ်ကတကြံတဲ့ပို့ပြီးစီတယ်လို့အတော်များပြောတယ် Facebook မှာအများဖြင့်ပြောကြတာပေါ့ဗျာကျွန်တော်တို့ကတော့ Facebook ကိုကြည့်ပြီးတော့တကြံကြရတာဆိုတော့အဲ့လိုမျိုးမနှစ်ကတည်းပို့ပြီးတော့စီတယ်လို့ပြောတာကိုကိုထောင်ခန်းသဘောတူလားကိုထောင်ခန်းရောအဲ့လိုမျိုးတွေ့သလား
အော်တဘောတူပါလေအရင်နှစ်ကတည်းကပိုစီရဒီနှစ်မှာတော့ရန်ကုန်မြို့ဟာထူးခြားခြားပထမဦးဆုံးလမ်းလျှောက်တကြံထည့်သွင်းပြီးတော့ကျင်းပတာဖြစ်တဲ့အတွက်အရင်နှစ်ကတည်းကပိုစီရလူတော်တော်များများကလည်းအဲ့မှာလာပြီးတော့ရေကစားကြတယ်စုတီကြိုင်လုပ်ပြီးတော့အဲ့လိုပျော်ဝဲရှင်ပွဲတွေပျော်ရှင်ကြတာကိုတွေ့ရတယ်ဗျလူတွေကလမ်းလျှောက်တကြံမှာတိုးလို့မပေါအောင်စီကားပြီးတော့ဒီစီးပွားရေးမန်ဒက်တွေမှာလည်းရေးပတ်ဆော့ကစားတာလည်းရှိတယ်လို့တခြားကားနဲ့နေတဲ့လူတွေလည်းအများပြားအရင်နှစ်ကတည်းကပိုပြီးစီကားလာတာကိုတွေ့ရပါတယ
်ဟုတ်ကဲ့ဆိုတော့စီးပွားရေးတကြံဆိုလို့ကိုထောင်ကကပြောထားတဲ့အထက်မှာပါတယ်မနှစ်ကတုန်းကအထိကဒီရန်ကုန်တိုင်းဒေသကြီးအစိုးရကတက်တက်လာပြပြီးခြင်းပါပဲစီးပွားရေးမန်ဒက်တွေမလုပ်အောင်ဘူးဆိုပြီးအဲ့နှစ်ကအတော်ပွဲဆူသွားတယ်နောက်တစ်နှစ်ကြတော့နှစ်ဆို2019ပေါ့နောက်ဆက်ခုနှစ်ကြတော့လည်းပဲစီးပွားပြည့်မန်တက်တွေကိုခွင့်မပြုဘူးဒါပေမဲ့ဒီနှစ်တော့အကန့်အသတ်နဲ့ခွင့်ပြုတယ်ဆိုပြီးတော့ပြောတယ်ဆိုတော့စီးပွားပြည့်မန်တက်ဆိုတာတွေကဘလို့မျိုးလဲဘလို့ပုံစံလဲဘာဖြစ်လို့စီးပွားပြည့်မန်တက်လို့ခေါ်တာလဲနည်းနည်းရှင်းပြပါလားကျွန်တော်တို့ပြည်သက်နားလဲအောင
်စီးပွားပြည့်မန်တက်ဆိုတော့အခုရန်ကုန်တိုင်းဒေသကြီးအစိုးရအစီအစဉ်နဲ့ဒီလမ်းလျှောက်တကြံနဲ့အများကြီးသူလူလန်းသားမယူပျော်ဝဲရှင်ပွဲဆင်နွှဲလို့ရအောင်ဆိုပြီးစီစဉ်မိသားစုဒီမန်တက်ဒီမှာထိုင်ဖို့အတွက်လက်မှတ်ရောင်းပြီးတော့အဲ့လိုမျိုးလုပ်တဲ့ဟာတွေကလည်းဒီနေ့မှပုံများလာအရင်တော့ဆိုရင်ပြည်လမ်းမှာနှစ်ခုလောက်ပဲရှိတယ်အခုဆိုရင်ပြည်လမ်းတောက်လျှောက်မှာဆိုရင်၅ခု၆ခုတက်ကောက်ဘူးပေါ့နော်ပြည်လမ်းတောက်လျှောက်မှာအဲ့လိုမျိုးရှိတယ်မန္တလေးမှာကရတဲ့ဒီ order တော့အားလုံးနေဆိုရင်သူတို့စကြူရောင်းတာ4000ဘတ်တရတဲ့ဆော့မယ်ဆို2000အဲ့လိုမျိုးရှိသွားပြည့်ပုံစံမျိုးနဲ့ရှိကစားဖို့အတွက်လုပ်တဲ့မန္တတူပြောတာပါ
ဆိုတော့မန္တတခုတခုကိုအကြံပြင်းပေါ့လေဖြတ်မြခြင်းလူပနေရောက်လောက်စမ်းမလဲဗျာ
မန်တက်တကူအနည်းဆုံးမဆက်ဘူးဆိုလူ100-150လောက်တော့အနည်းဆုံးဆက်မယ်သူကဟိုဟာပီ60လောက်ရှိရဲ့မန်တက်ဒီပေါ့ပီ60လောက်ရှိရဲ့မန်တက်ဒီအဲ့ပေါ်မှာရရှိပတ်ထားပြီးတော့အနည်းဆုံးမဆက်ဘူးဆိုလူ100-150လောက်တော့ဆက်မယ်ဗျ
တော်တော်ကြီးတဲ့မန်တက်ကြီးတွေပဲတော်တော်ပတ်စံတော်တော်ရမယ့်အလုပ်ပဲဗျဆိုတော့ဒီလောက်ဟလာပတ်စံတွေအများကြီးပြီးတော့ဆော့တယ်ဒီဟာအတွက်အကုန်ကြခံပြီးစောက်ပြီးတယ်ဆိုတာထားပါတော့ဗျဒါကစီးပွားပြည့်မန်တက်ဒီရဲ့ကိစ္စပေါ့နောက်တစ်ပိုင်းကကြတော့ဒီတကြံကိုမိခိုပြီးတော့ပေါ့ဈေးမရောလို့လည်းမရအောင်ဈေးရောမှဝင်ငွေရမယ်ဝင်ငွေရမှတမင်းစားရမယ်ဆိုတော့တကြံကိုမိခိုပြီးတော့ကျွန်တော်တို့စိုင်းနေလမ်းပေးမှစိုင်းနေလမ်းမှလိုက်ရောင်းတဲ့လူတွေပေါ့နော်ဈေးတွေအဲ့ဒါတွေကဒီနှစ်ကမန်တက်တွေပုံများလာတယ်ဆိုတော့အဲ့လိုရောင်းတဲ့လူတွေလည်းပုံများမှာပေါ့
ရောင်းတဲ့လူတွေလည်းပုံများလာတယ်ခုကရောင်းတဲ့လူကများတယ်ဒါမဲ့ဟိုဒီမန်တက်တွေမှာသူတို့ကတခါလေကောက်ကိုကျွေးရရှိရလေဟိုမှာသမေးစားကြည့်ဆိုရင်သူတို့ကဒီကြာခံကြော်တို့ပါအဲ့လိုမျိုးကျွေးတယ်မန်နက်လာတဲ့လူတွေကိုမန်နက်ဒီရှိမှရောင်းနေတဲ့ဟာတွေကရောင်းနေတဲ့ဟာတွေကြတော့ခဏနားပြီးတော့ထိုင်မှုလောက်ပဲဝယ်စားကြရရများတယ်ပြီးတော့ဒီနှစ်မြို့အခမ်းမှာဒီမဟာပန္နူလာပိုင်းညံလမ်းမှာလေသူကဈေးတွေကမရှိရောဈေးတွေကမရှိကြတော့ဒီမန်နက်ဒီရှိတဲ့နေရာမှာပဲတွာလာတိုးပြီးတော့ရောင်းကြတာတွေကတော့ရှိရစိုင်တွေကတော့အရင်နှစ်ကပူပြီးတော့များလာတယ်ပေါ့
ရောင်းနေဆိုင်နေတော့ပို့ပြီးတော့များလာတယ်သူတို့ရောင်းကောရောင်းကြရလားကိုထောင်ခံဘလို့တွေ့လဲရောင်းဝယ်ရောကောင်းကြလား
ရောင်းဝယ်ရတော့လူကတော့နည်းနည်းပပအဲ့လောက်ပဲရှိတယ်ရောင်းဝယ်အဲ့လောက်ဒီကောင်သမီးစားချင်းတစ်ချိန်လောက်ပဲဝုန်းနဲ့အဲ့လိုမျိုးရောင်းလိုက်ရတယ်ပြီးရင်မရှိတော့ဘူးအရင်တော့ဆိုရင်ဒီပုံမှန်လာပြီးတော့အဲ့လိုတော့မန်တဲ့ပုံမှန်မဟုတ်လဲပုံမှန်လာပြီးတော့စားသုံးနေကြလူတွေကတော့ရှိတယ်ဒါပေမဲ့ခုနှစ်မှာတော့အဲ့လိုမျိုးတိတ်မရှိတော့သမီးစားချင်းတစ်ချိန်လောက်ပဲရောင်းရတာကျောင်းအားပုံစံမျိုးပဲရှိရတယ်ဗျ
ဆိုတော့ဒါဆိုရင်သူလမ်းပေါ်မှာရှောက်ပြီးတော့လက်ပွေပြီးတော့ပေါ့လွယ်ပြီးတော့စတဲ့အဲ့လိုရောင်းနေရောင်းဝယ်ဈေးရောင်းဈေးဝယ်လုတဲ့လူတွေလည်းဈေးတဲ့လေးတွေလည်းမရှိတော့ဘူးပေါ့အဲ့လိုမျိုးလားနည်းသွားတာလား
နည်းသွားတာဗျအရင်တော့ဆိုရင်ဒီပြည်လမ်းတောက်လျှောက်ဒီလေတဲ့ကားကြီးရဲ့ညမှာဆိုတယောက်နဲ့တယောက်ကတူးဝေပြီးတော့ရောင်းနေကြတာပေါ့နော်အခုကတော့အဲ့လောက်တိတ်ပြီးတော့ဟိုဟာမရှိတော့ဗျအစားတောက်ရောင်းနေလူတွေပါဆိုရင်ဘေးနားလေးမှာအဲ့လိုဟိုဟာ5-6ဆိုင်စားလीအဲ့လိုမျိုးဟာလောက်ပဲရှိတော့တာအရင်တော့လိုမျိုးဒီဟိုဟာတိတ်ပြီးတော့ရောင်းတာတိတ်ရှိတော့အစိုးရတော့ကြက်မှတ်ထားလာတော့မပြောတော့ဘူးပထမတော့ကတော့ဒီတကြံကာလာအတွင်းမှာဒီပြည်လမ်းမန်ဒရီအရှိမဆေးမရောင်းအောင်လို့လို့ဆိုင်းဘုတ်ဒီပိုင်းထောင်ထားတယ်ဒါပေမဲ့လည်းအချိန်နာဒီတကြံနာနီးလာတော့လာရောင်းတဲ့လူတွေလည်းရှိတယ်လာရောင်းကြတယ်ပေါ့နော်အစိုးရဒီလိုတတ်မှတ်ထားနေတဲ့လောင်းလာရောင်းကြတယ်အရင်နှစ်တွေတုန်းကဆိုရင်ဒီမန်နက်ဒီအရှိမဆိုရင်ဒီအပြင်းအားလူတွေအောင်ဈေးတွေဒီမဟုတ်ဘဲနဲ့အပြင်းအားလူတွေတော့မှဒီကားတွေနဲ့ပေါ့နော် ကိုလိုက်ထွက်လို့ကားတွေကိုအနောက်မှာတစီတင်ပြီးတော့လာရောက်ကြတာကြီးကတော်တော်များများရှိရဲ့ဗျဒီနေ့မှာတော့နေသွားတာတော့တွေ့ရတယ်ဗျ
ဆိုတော့ဈေးတွေကရောရောင်းတဲ့ဈေးနှုန်းပေါ့ဈေးနှုန်းတွေကရောကြံတွင်းမှာတိတိတတ်တာပိုများသလား
တိတိတတ်တာပိုများလားဆိုတော့အရင်ကထက်တော့များတယ်ဥမာငုံပြုတ်လို့ရေတထုပ်ကို150လောက်ပဲရှိရဟာဆိုရင်1,400တော့အဲ့လိုမျိုးရောင်းနေအဲ့လိုမျိုးပေါ့နော်အစားစားပဲဈေးတွေကနည်းနည်းတော့ဟိုပိုများသွားများတာပေါ့နော်ဒါပေမဲ့အဲ့လိုပေါ့ဒီသူတို့ဈေးကတော့သူတို့ပါဇက်သေးမှာပဲဆိုလိုချင်တာဒီပွဲကအဲ1,000လေးပြောရင်လည်းပြောလိုက်တယ်ဒီ1,000ကလည်းအဲ့လိုပြောရင်လည်းပြောလိုက်တာကြီးလေရှိရယ်အော်ဆိုလိုချင်တာဒီအရင်ရက်ကတကြံမုတ်ကင်ငါးနဲ့ရောင်းနေကြဟာဆိုရင်ဒီတကြံရက်တွေးပါဆိုသူက1,000လို့1,500လို့နဲ့ရောင်းလိုက်ကြတော့အဲ့လိုမျိုးကြီးရှိရယ်ဗျဒါပေမဲ့စားတော့အဲ့လိုပစ္စည်းကြတော့လေအရင်ကထက်လည်းမကောင်းတော့ဘူးပေါ့နော်မကောင်းတော့ဆိုအရင်တော့ဆိုဒါတီးချာချာဟိုစနေကြီးကြလေးရောင်းတော့နည်းနည်းမကောင်းမှုမရှိဘူးအခုကကြတော့ဒီစားသုံးသူကအရန်ဟိုပါပေါ့နော်ဒီသမီးသားကြီးမှာစားသုံးသူကအရန်ကြလာတော့သူကအဲ့လိုမျိုးပေါ့ဟိုဒီပုံမှန်မဟုတ်ဘူးနဲ့ဟိုကာစတမာကိုကဲမလုံနိုင်တော့ဘူးရန်နဲ့အဲ့လိုမျိုးရောင်းနေဈေးတွေကတော့ညီအစ်တတော်များတယ်ကအ
ဲ့ဒါကတော့ကိုချိုချိုသိန်းစီစဉ်တင်ဆက်ခဲ့တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုသရရှင်များနားဆင်ခဲ့ကြတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတ္တဆုံလင်အမေရိကန်တခွင်စီစဉ်ကိုနားဆင်ဖို့လျှောက်ပါပြီကိုအောင်အောင်တင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တော်ကိုကောင်းမြတ်ကရောဒီတနက်ထိန်းချုပ်ရေးဥပဒေတိုးပြီးတော့ပြဋ္ဌာန်းပေးဖို့ဆန္ဒပြတာနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောရပါလဲ
။ကျွန်တော်ကတော့အခုလက်နက်တွေကိုထိန်းချုပ်တဲ့ဥပဒေပါနော်ထပ်ပြီးတော့ထပ်တင်းချက်ဖို့ရှိတာကိုကျွန်တော်ကတော့ထောက်ခံတယ်လို့မြင်ပါတယ်။အဲဆိုတနက်ကလက်နက်ဆိုတာဒီသူ့တောင်းဝန်ယူတတ်တဲ့လူရဲ့လက်ထက်မှာရှိနေပြဿနာမရှိလေ။တောင်းဝန်ယူတတ်တဲ့လူရဲ့ဟိုအလွဲသုံးသပ်လုပ်မဲ့လူရဲ့လက်ထက်မှာရောက်သွားတဲ့အခါကျလို့ရှိရင်ပြဿနာရှိနိုင်တယ်နေထားမှုရှိတာ
။ဟိုကိုကောင်းမြတ်ကလည်းပဲတနက်ကိုဝါသနာပါတဲ့လူတို့ကျွန်တော်သိရတယ်ဆိုတော့ကိုကောင်းမြတ်မောင်ဘယ်လိုတနက်မျိုးစားရှိလဲ
ကျွန်တော်ဆိုတော့ American Rifle ရှိရယ်အခုလက်ရှိဟိုဟိုရန်နမကြီးနဲ့ AR-15 ရှိရယ်နောက် Pistol ရှိရယ်ပေါ့နော
်အခုလိုမျိုးတနက်တွေဝယ်တဲ့အခါကျတော့ဘယ်လိုဝယ်ရလဲအဲ့လိုဝယ်တဲ့ဟာတွေအကုန်လုံးကဆိုင်ရဝယ်ရလားဒါမှမဟုတ်ရင်ဒီတနက်အယောင်းပြပွဲတွေကဝယ်ရလား
ကျွန်တော်တို့စီမှာကျတော့ New York State မှာကျတော့လက်နက်နဲ့ပတ်သက်ပြီးတော့လောကအရင်တင်ကြတယ်ဆိုတော့နှစ်မျိုးရှိတာပေါ့နော်ဟို pistol လိုမျိုးတနက်တူဒါ handgun လို့ခေါ်တယ်ပေါ့နော်ဟိုကဒီ assault rifle ကိုကျတော့ဟိုကျွန်တော်က license မလိုဘူးပေါ့နော်ဒါပေမဲ့ ID လို့ပါတော့ကို social number တို့ပြပြီးတော့ဝယ်လို့ရတယ် handgun ကိုကျတော့ကိုနေတဲ့နေရာမှာကိုနေတဲ့ခရိုင်ပေါ်မှာမတည်ပြီးတော့ကို permission ရမျိုးရှိတယ်ချို့ဟာလည်း3လလောက်ကြာချို့ဟာလည်း1နှစ်လောက်ကြာတယ် pistol အတွက်ကိုအဲ handgun အတွက်ကိုတော့တော်တော်လေးတို့တင်းတင်းကြပ်ကြပ် license လို့ဖို့အတွက်ကိုဟိုတော်တော်လေးတင်းတင်းကြပ်ကြပ်စစ်တာမျိုးရှိရတယ်။ဒါနဲ့ဟို wifi တွေကတော့လွယ်တယ
်။ဆိုတော့အဲ့ဒီတနက်တွေကိုခုနလိုဒီဝါသနာအရသွားပြီးတော့ပြစ်ကွင်းနေမှာပြစ်တာပဲလားဟိုတခြားဘာတွေလုပ်လဲ
။ကျွန်တော်တို့တချို့ကြတော့ပြစ်ကွင်းနေမှာပြစ်တာရှိတယ်။ပြစ်ကွင်းဆိုအင်ဒိုးရှိတယ်အောက်ဒိုးရှိတယ်ပေါ့နော်။တွင်းထဲမှာပြရတဲ့ဟာရှိတယ်အပြင်အောက်ဒိုးမှာရှိတယ်။ကျွန်တော်ကြတော့ကျွန်တော်အသိတွေကဟိုသူတို့မြေတွေပိုင်နေရှိတယ်သူတို့မြေတွေကတော့ပြစ်တာမျိုးလည်းရှိတယ
်။တနက်အယောင်းပြပွဲမှာဆိုလို့ရှိရင်အတက်မပြေသေးတဲ့လူဒါမှမဟုတ်လို့ရှိရင်လည်းပဲခုနလိုဒီနောက်ကျောင်းရာဇဝင်ကိုတင်းတင်းကြပ်ကြပ်ဟိုလိုက်ပြီးတော့စုံစမ်းတာမျိုးမဟုတ်ဘဲနဲ့ဟိုတနက်ရောင်းပေးတယ်လို့ဟိုတော်တော်များများထောက်ပြကြတယ်အဲ့ဒီအချက်နဲ့ပတ်သက်ပြီးတော့ကိုကောင်းမြတ်ဘယ်လိုထင်လဲ
တချို့နေရာတွေတချို့ပြည်နယ်တွေမှာကျတော့အဲ့လိုမျိုးတနက်ဝယ်ဖို့တော့ကိုနောက်ကျောင်းရာဇဝင်တွေမစစ်ဘဲနဲ့အဲ့လိုမျိုးပြပွဲတွေမှာရောင်းတာမျိုးရှိတယ်အဲ့ဒါတော့နည်းနည်းတော့အမြင်များတာပေါ့နော်အဲ့လည်းကျွန်တော်ကတနက်ကုန်ကြီးနဲ့ကျွန်တော်စီးနေတဲ့ကားတစ်စီးတော်မှာတိုက်သွားတဲ့ခါကျလို့ဆိုရင်ဘယ်သူကတိုက်သွားလဲဆိုတော့ပြဖို့အတွက်ဟို register လုပ်ပြီးတော့မှသူ license plate နဲ့ထားရလို့ရှိရင်တခုဖြစ်တဲ့ခါကျနောက်ကျောင်းလိုက်လိုက်ရပါတော့ဆိုတော့ဘယ်သူပဲတနက်မျိုးစားဘယ်သူလက်ထက်ရောက်သွားတယ်အဲ့သူရဲ့နောက်ကျောင်းရာဇဝင်ကိုမစစ်ဆေးဘဲနဲ့ရောင်းလိုက်တဲ့ခါကျတော့ဟိုတခုခုပြဿနာကြီးကြီးမှဖြစ်လာတဲ့ခါကျဘယ်လို့မှလိုက်လို့လည်းမရအောင်နောက်ချိုးတင်ကြံစီထားတဲ့လူတွေလက်ထက်ရောက်သွားတဲ့ခါကျလို့ဆိုရင်ကျွန်တော်ပြဿနာကြီးကြီးမှရှိလာနိုင်တယ်ကျွန်တော်ကတော့အဲ့ဒါကိုသိတဲ့သဘောမှချောင်း
ဆိုတော့ကိုကောင်းမြတ်မာကခုနလိုတနက်တွေလည်းရှိတယ်ဆိုတဲ့အခါကျတော့အဲ့ဟိုကိုနဲ့အတူတည်သွားလို့ရတဲ့တနက်မျိုးပေါ့လေ conceal weapon ပေါ့နော်အဲ့ဒီဟာအတွက်တချို့ဟာတွေက license ယူရတယ်ဆိုတာမျိုးသိရပါတယ်ဆိုတော့ကိုကောင်းမြတ်ကအဲ့ဒါမျိုးယူထားတာရှိလား
ဟုတ်ကဲ့ conceal weapon ကconceal permit ကသူကိုကောင်းတီမှာမူတည်ပါတယ်ကျွန်တော်ခုနပြောသလိုပါပဲကိုကောင်းတီမှာမူတည်ပြီးတော့တချို့တွေကအရင်တင်ချက်တယ်တချို့တွေက3,000နေရတချို့က6,000နေရတချို့ကတစ်နှစ်နဲ့ရတယ်ကိုယ့်ရဲ့ background ယူရတယ်တချို့ကြတော့လည်း ကိုထောက်ခံပေးမဲ့လူ၃ယောက်လိုတယ်။နောက်ကိုယ့်ရဲ့နောက်ကျောင်းရဆိုတိတိကျကျလိုက်တယ်။ဘာဆိုပစ္စတိုကကျတော့ခါးကြမ်းမှာထည့်သွားတဲ့ခါကျလို့ဆိုရင်ဘယ်သူမှမမြင်နိုင်ဘူး။ဆိုပဲညာဆိုယူသွားလို့ရတယ်။နောက်ကိုယ့်လိုင်စင်ရပြားကနီးမှာသူတို့ဒီပစ္စတိုနဲ့ပတ်သက်တဲ့လုံးကိုတက်တင်တက်ထိုက်တဲ့တိတင်တာတွေတက်ရတယ်တင်နိုင်တယ်တက်ရတာမျိုးရှိတယ်။ချို့တစ်ရက်တက်တယ်ချို့နှစ်ရက်တက်တယ်တင်နိုင်တယ်ရှိတယ်။ဘယ်နေရာယူရမယ်ဘယ်နေရာမယူရဘူးဘယ်လိုတက်ဆောင်ရမယ်ဘယ်လိုနေရာမျိုးမှာတော့ရမယ်ဆိုရက်တိတင်ပြလိုက်တဲ့ဟာမျိုးလေးတွေတက်ရတယ်တင်နိုင်တယ်မဖြစ်မနေတက်ရတာမျိုးရှိတယ်။
ဖလော်ရီဒါမှာပေါ့လေအထက်တန်းကျောင်းကိုဒီသဏ္ဍာန်သမားတယောက်ကဝင်ပစ်တဲ့အတွက်ဒါကျောင်းသူကျောင်းသားတွေတော်တော်များများပါတယ်အားလုံး18ယောက်လောက်ဒါနောက်ဆုံးသူဟိုတည်သွားတာပေါ့လေအဲဒီမှာဒီအမေရိကန်သမ္မတဒေါ်နယ်ထရန့်ဘာပြောလဲဆိုတော့တက်ချင်ပြက်ချင်ဖြစ်နေတဲ့ဒူတွေရဲ့အန္တရာယ်ကိုကာဝေဖို့ဆိုလို့ရှိရင်အဲဒီနေရာမှာရှိတဲ့လူတွေကလည်းတနက်ကင်ဆောင်ထားရင်ပို့ပြီးတော့ကောင်းမယ်ဆိုတာမျိုးသူကပြောတာမျိုးလည်းရှိပါတယ်ဘယ်လိုသဘောရပါလဲ
အဲ့ဒါနဲ့ပတ်သက်ရင်အဲ့ဒီတစ်ခုနဲ့ပတ်သက်ဒီကြပြောမယ်ဆိုကျွန်တော်ကတော့ဆရာဆရာမတွေတနက်ကင်ဆောင်သားကွင်းတော့ကျွန်တော်အနေနဲ့ပြောလို့ရှိရင်တော့မကြိုက်ဘူးပါဘာဖြစ်လို့လဲဆိုတော့ဒါအချောင်းပရဝန်ဖြစ်နေတယ်အချောင်းမှလည်းကျွန်တော်ကဟိုရဲတွေuniversity police campus police ရှိတယ် high school မှာလည်းသူ high school ဟို security ရောတနက်ကင်သား security ရှိတဲ့အတွက်ကြောင့်မို့ဒီလောက်ကြီးတော့မလို့အပူလို့ထင်တယ်နောက်တစ်ခုကတစ်ခုခုဖြစ်လာတဲ့ခါကျတော့ဆိုရင်ရဲတွေရောက်လာနိုင်တဲ့ဟိုအချိန်ကလည်းတည်ရမှာခဏလေးတည်မှာရောက်လာနိုင်တဲ့ခါကျတော့ဆရာဆရာမတွေတနက်ကင်ဆောင်ကိုင်းမို့ကတော့ကျွန်တော်အနေနဲ့တော့တိတ်မကြိုက်လာဘူးဘာဖြစ်လို့လဲဆိုတော့ဆရာဆရာမတွေကတနက်ကင်မို့တော့ train ရတာမဟုတ်ဘူးနောက်တစ်ခုကသူတို့ကတင်ဆိုင်ရေးဘက်ကိုအတိအကျဦးစားပေးတာဖြစ်တဲ့အတွက်ကြောင့်မို့တနက်ကင်ဆောင်မို့တော့ကျွန်တော်အနေနဲ့တိတ်ပြီးတော့သဘောမကျဘူး
ဒီဥပဒေတွေကိုအခုကတော့တင်းတင်းကြပ်ကြပ်ပြဋ္ဌာန်းပေးဖို့ဆိုပြီးတော့အားလုံးကတော့ပို့ပြီးတော့တောင်းဆိုလာတာပေါ့တကယ်ကတော့လည်းပဲဒါဥပဒေတွေကရှိပြီးသားဒီရှိပြီးသားဥပဒေတွေကိုတင်းတင်းကြပ်ကြပ်ဟိုမကင်တွယ်လို့သာဒီလိုမျိုးပြဿနာတွေထပ်ဖြစ်လာတာပေါ့လေဥမာဆိုလို့ရှိရင်အမေရိကန်မှာဆိုလို့ရှိရင်ခုနလိုတနတ်တွေကိုကြီးအတွဲလိုက်ပြစ်လို့ရတဲ့တနတ်ဆိုဝယ်လို့မရဘူးဒါပေမဲ့လည်းပဲကြီးအတွဲလိုက်ဟိုပြစ်လို့နိုင်အောင်ပေါ့လေဒီတနတ်မှာနောက်ထပ်ထပ်ပြီးတော့တက်ရတဲ့ bank stock လို့ဟာမျိုးရောင်းတာပေါ့ဆိုတော့ဥပဒေတွေကိုလက်တလုံးကြားလှည့်ပြီးတော့လောက်ရရောက်တယ်ဆိုပြီးတော့အားလုံးကထောက်ပြကြတယ်လေဆိုတော့ဒီတာဝန်ရှိသူတွေဥပဒေပြုအမတ်တွေရောဒီ law enforcement တွေရောဒီလိုကိစ္စတွေကိုဘာကြောင့်တင်းတင်းကြပ်ကြပ်မကင်တွယ်နိုင်ခဲ့တာလို့ထင်လဲဗျအ
ဲ့ဒါတော့ဥပဒေပြုအမတ်တွေမှမူတည်တာပေါ့ဥပဒေတွေကတော့သူ့အနေနဲ့သူယူပေါက်တွေရှိတာပေါ့နော်ဆိုတော့ဒီကျွန်တော်အတွဲလိုက်ပြစ်လို့ရတဲ့ rifle တွေကိုအတွဲလိုက်ပြစ်လို့ရတဲ့ rifle တွေကိုသူတို့မရောင်းပါဘူးနော်ဒါပေမဲ့သူအတွဲလိုက်မဟုတ်ဘဲနဲ့တရောင်းချင်းပြစ်လို့ရတဲ့ rifle တွေအတွဲလိုက်ပြစ်လို့ရအောင်ပြုပြင်ထားတဲ့ခရီးရတွေတင်းမောက်တင်းတို့ဥပဒေကြော်ပြီးတော့လောက်ကြတာမျိုးကြီးရှိတာပေါ့လားနောက်ခုကကျတော့ဟိုတပင်းနဲ့တပင်းနဲ့ဟိုသူတဏျာနဲ့တပင်းကလောမတူတဲ့ခါကျတော့လေအဲ့လိုဟာမျိုးကြီးကပြင်းနဲ့တစ်ခုကထုတ်လိုက်တဲ့ဟာကိုချားပြင်းနဲ့တစ်ခုကဝဲလို့ရတာမျိုးကြီးရှိတာပေါ့ဆိုတော့အဲ့ကောင်ကိုကျွန်တော်ကဒီ federal law အနေနဲ့တခုခုလုံးနိုင်လို့ရှိရင်တော့ကောင်းတာပေါ့ဒီအတွဲလိုက်ပြင်းလို့ရတဲ့တနတ်တွေဆိုတာကဟိုတက်ပတ်မှာတုံးတဲ့ဟာမျိုးတွေအဆော့ရိုက်ဖယ်ပေါ့နော်ရှင်မုံကြီးတနတ်တွေဆိုတော့ဒီဟာတွေကရက်သားတွေလက်ထက်မှလည်းမတက်တော့ပါဘူး
ဒီမှာဆိုလို့ရှိရင် NRA လို့ခေါ်တာပေါ့နော် American ဒီ rifle အသင်းကြီးကနေပြီးတော့သူတို့တွေကအခုလိုမျိုးဟိုအခြေအနေတွေဥပဒေတွေကိုလက်တလုံးကြားဟိုလွတ်အောင်နောက်ဒီ law enforcement တွေခုနကလွတ်တော်အမတ်တွေနဲ့လည်းပဲဒီကိစ္စကိုတင်းတင်းကြပ်ကြပ်လိုက်ပြီးတော့မပိတ်ပင်အောင်လို့ဒီလွတ်တော်အမတ်တွေကိုအလှငွေတွေတော်တော်များများပေးတယ်ဆိုပြီးတော့ဟိုပြောတာမျိုးကြီးလည်းရှိပါတယ်အဲ့ဒီဟာအပေါ်ကိုရောဘယ်လိုထင်ပါလဲ
ဟုတ်တယ်ကျွန်တော်ဒီ NRA ကဒီအမေရိကန်မှာရှိတဲ့တနက်ကင်ဆောင်တဲ့လူတွေပေါ်မှာဟိုအရင်ရောအော်ဒါတက်ရောက်ပြီးကြီးကြီးမားမားရှိတဲ့ဖွဲ့စည်းပါတော့အဲ့ဖွဲ့စည်းကနေပြီးတော့ဥပဒေပြုလွှတ်တော်အမတ်တွေကိုသူတို့ပတ်စံနေပြတာပြီးထောက်ပံ့တာတွေလည်းသူတရင်တွေမှာသူတို့ဖွင့်ချတာတွေအများကြီးရှိရပါတော့အဲ့ဒါတွေကတော့ဟိုဥပဒေပြုအမတ်တွေကသူတို့ကဘယ်သူပေါ်မှာယက်တီမှာလဲဆိုတော့မူတည်တာပေါ့နော်အခုလိုမျိုးတနက်ဟိုကင်ဆောင်ခွင့်ပါညာတွေပို့ပြီးတင်းကျပ်တော့မယ်ပါညာဆိုတော့ NRA နဲ့အခုဥပဒေတင်းကျပ်ဖို့အတွက်တောင်းဆိုနေလူတွေနဲ့ထိတိုက်ကြည့်တဲ့အနေအထားမျိုးမှာဥပဒေပြုလွှတ်တော်မှတ်တွေကဘယ်သူ့ဘက်မှနေမလဲဟိုသူတို့ရှိရတော့ဘယ်လိုလုပ်မှာလဲဆိုတော့အဲ့ပုံမှာမူတည်တာပေါ့ဆိုတော့ဒီဥပဒေပြုလွှတ်တော်မှတ်တွေကလည်းရွေးကောက်ခံရတဲ့လူတွေဖြစ်တဲ့အတွက်ကြောင့်မို့သူတို့ခုဖြစ်တဲ့ခါကြလို့ရှိရင်ဒီမဲတွေကဟိုနောက်လူတွေဘက်ကိုပြည်သူလူထုဘက်ကိုယက်တီပေးနိုင်တဲ့လူတွေဘက်ကိုရောက်ကောင်းမှုရှိရပါတော့
အမေရိကန်ပြည်တော်စုမှာတနက်ထိန်ချုပ်ရေးတောင်းဆိုမှုတွေတိုးလာနေတာနဲ့ပတ်သက်ပြီးတော့ကိုအောင်ကဆက်သွယ်မေးမြန်းပြီးတော့သုတဆောင်တဲ့အမေရိကန်ထခွင်အစည်းအဝေးကိုတင်ဆက်ခဲ့တာပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ဟေတီနိုင်ငံသားတွေကျန်းမာရေးပုံမှန်ကောင်းမွန်စေဖို့ရဟာ NSRN လို့ခေါ်တဲ့ Haiti Yoga Po နမူနာလွှဲပြောင်းပေးပို့ရေးကွန်ရက်ရဲ့ရည်ရွယ်ချက်ဖြစ်ပါတယ် NSRN ဟာလူလူကျန်းမာရေးတခွဲကနေ Port-au-Prince မြို့တော်မှာရှိတဲ့
ကတ်ယောဂါပေဒဓာတ်ခွဲလုပ်ငန်းနဲ့သုတေသနညွှန်ကြားမှုဦးစီးဌာနတို့ရဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့ Port of Prince မြို့တော်မှာ NSRN ဌာနခွဲတစ်ခုကို March 28ရက်နေ့ကဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီဖွင့်ပွဲကို Haiti လူထုကျန်းမာရေးနဲ့လူဦးရေဆိုင်ရာဝန်ကြီး Dr. Marie Greta Roy Clement လူထုကျန်းမာရေးဓာတ်ခွဲကန်းညွှန်ကြားမှု Dr. Rock Ponce ကဘာထာနေကိုစလေအဲလစ်ဘက်ဆီမွန်နဲ့တူဟေတီနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးမစ်ရှယ်စီဆွန်တို့လည်းတက်ရောက်ပါတယ်။ဒီတိုးချက်မှုဟာ HIV ကာလဝန်းရောဂါ TB နဲ့တခြားရောဂါပိုးနမူနာတွေကိုလက်ခံရယူတဲ့နေရာမှာ NSRN ရဲ့အရေးအသွေးကိုပုံမကောင်းမွန်စေပြီးစွမ်းရည်ပုံမတိုးတက်စေမှာဖြစ်ပါတယ်။ဒီအထက်မှာရင်မောင်းတွေဓာတ်ခွဲကန်းဆိုင်ရာနောက်ထပ်ကိရိယာတွေယောဂပိုးနမူနာတွေရှိတဲ့နေရာကိုအချိန်နဲ့တပြေးညီပြနိုင်တဲ့ခြေရာခံစနစ်တွေပါဝင်ပါတယ်။ဒီပုံမကောင်းမွန်တဲ့စနစ်အတွက်ကျန်းမာရေးဝန်ထမ်း900ကျော်ကိုလေ့ကျင့်သင်တန်းပေးနေပါတယ်။ကျန်းမာရေးဆိုင်ရာအခြေခံအဆောက်အုံတိုးတက်စေပြီးအန္တရာယ်ကြီးတဲ့ယောဂပိုးတွေပြန်ပွားမှုကိုရှော့ချနိုင်ရေးလက်တွဲဘက်တွေနဲ့ပူးပေါင်းလှုပ်ဆောင်ရတဲ့အပေါ်အမေရိကန်ပြည်ထောင်စုကဂုဏ်ယူလျက်ရှိပါတယ်ရှင်။
အေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လင်းပေးခဲ့တာကတော့အမေရိကန်ဆိုရရဲ့အမြင်အာဘော်တွေဒါဖြစ်ပြီးတော့ VO ရဲ့အာဘော်မဟုတ်ကြောင်းအသိပေးရပါတယ်ခင်ဗျာ။ VO အမေရိကန်တန်ကနေပြီးတော့အင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လင်းပေးနေတဲ့တနာ ਈ စာစီစီကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10835လိုင်းဒိုမီတာ19 kHz 15133လိုင်းဒိုမီတာ41 kHz 9335တို့ကနေပြန်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်။ဒီအမေရိကန်တမ်းမြန်မာပိုင်းရဲ့အင်္ဂါနေ့မနေ့စီစဉ်ကိုဆက်ပြီးတော့နားဆင်နေကြဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုမတ်ဆုမြတ်မုံကကြီးညာပေးပါလိမ့်မယ
်။ဆီးရီးယားနိုင်ငံမှာရောက်နေတဲ့ဓာတုလက်နက်တားဆီးရဲ့အဖွဲ့ OPCW ကကျွမ်းကျင်သူ6ယောက်ရဲ့လုံခြုံရေးကိုရုရှားစစ်တပ်ကအကာအကွယ်ပေးမှာဖြစ်တယ်လို့ရုရှားကာကွယ်ရေးဌာနပြောခွင့်ရသူကနယ်သာလန်ဒ်နိုင်ငံ The Hague မြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဆီးရီးယားအစိုးရတပ်တွေဓာတုလက်နက်တွေတိုက်ခိုက်ခဲ့တယ်လို့ဆွဆွဲထားတဲ့ဒီဒူးမားမြို့ကိုတွားနိုင်ဖို့လုံခြုံရေးခွင့်ပြုချက်မပေးနိုင်သေးဘူးလို့အဖွဲ့ကိုရုရှားနဲ့ဆီးရီးယားတာဝန်ရှိသူတွေကအကြောင်းကြားထားကြောင်း OPCW ညွှန်ကြားရေးမှူးချုပ်ကတနင်္လာနေ့အစောပိုင်းကပြောကြားခဲ့တာပါ။ဒီအဖွဲ့ဟာကုလသမဂ္ဂလုံခြုံဘေးကင်းမှုဆိုင်ရာဌာနရဲ့ခွင့်ပြုချက်မပါတဲ့အတွက်သူတို့ကိုခွင့်မပြုတာဖြစ်တယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကမော်စကိုမှာပြောပါတယ်။ဒါပေမဲ့နယူးယောက်ကုလသမဂ္ဂဌာနချုပ်ကတာဝန်ရှိသူတွေကတော့ဒူးမားကိုတွားရောက်စုံစမ်းမဲ့ OPCW အဖွဲ့အတွက်လိုအပ်တဲ့ထောက်ခံချက်ကိုကုလသမဂ္ဂကပေးထားပြီးဖြစ်တယ်လို့ပြောပါတယ်။ဆီးရီးယားကဓာတုလက်နက်ထုတ်လုပ်တိုးလောင်တဲ့နေရာတွေအပေါ်အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုမှာဗြိတိန်ပါလီမန်ခွင့်ပြုချက်မယူဘဲပါဝင်ခဲ့တဲ့အပေါ်ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကကာကွယ်ပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံထဲမှာဒီရုရှားသေချာဟောင်းနဲ့သူတို့ရဲ့သမီးတို့ကိုဒီဓာတုအစိတ်နဲ့တိုက်ခိုက်ခံထားရချိန်မှာဝန်ကြီးချုပ်မေကနိုင်ငံရဲ့အကျိုးကိုရှေ့ရှုပြီးတော့ပါဝင်တိုက်ခိုက်ခဲ့တာဖြစ်တယ်လို့တနင်္လာနေ့ကဗြိတိန်ပါလီမန်မှာပြောကြားခဲ့တာပါ။ဆီးရီးယားမှာရောဗြိတိန်နိုင်ငံထဲမှာပါနောက်ထပ်ဓာတုလက်နက်နဲ့တိုက်ခိုက်မှုတွေမဖြစ်အောင်လို့ကာကွယ်နိုင်ဖို့အတွက်လေကြောင်းတိုက်ခိုက်မှုမှာပါဝင်ခဲ့တယ်လို့ပြောခဲ့ပါတယ်။အမေရိကန်တို့ရဲ့ညွှန်ကြားချက်ကိုလိုက်နာဆောင်ရွက်တယ်ဆိုတဲ့ဝေဖန်မှုကိုလည်းဝန်ကြီးချုပ်မေကပယ်ချခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ကြားဖလော်ရီဒါမှာပြုလုပ်မဲ့ဒီနှစ်ရက်ကြာဆွေးနွေးပွဲဟာအလွန်အပေါင်းလက္ခဏာဆောင်းလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသမ္မတအင်ဂျူရောကပြောကြားခဲ့ပါတယ်
။နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုမတ်ဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျ။အခုဒီနေ့မနေ့ပိုင်းအစီအစဉ်ထုတ်လုပ်ရမှုကတော့မတ်မြသစဉ်အောင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ VOE ကိုအခုလိုမျိုးနားဆင်အားပေးကြတဲ့အတွက်ကျေးဇူးများတင်ပါတယ်ခင်ဗျ။နိုင်ငံတကာနဲ့မြန်မာပြည်ကသရရှင်များအလုံးနှစ်သက်ကလာမှာရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ကြောင်းလုံးပါခင်ဗျာ။
This program has come to you from the Voice of America, Washington.